ဒီနေ့တက္ကရာ2008ခုနှစ်နဝင်ဘာလ22ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစိုးရမြို့တောင်တရာရာမပြမဝိဟာရအကြောင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာလုပ်ပေးတရားစခန်းပွဲမှာခနေ့သစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ဗြဟ္မကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ဗြဟ္မကြီးတာဝတိပြေမောဇေတဝန်ကျောင်းတော်မှာတရင်သောတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်ရင်းကတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသဂရာဂามိမဉ္ဇဏနာဂามိမဉ္ဇဏရဟတမဉ္ဇဏ်များအတိအကျရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်ရုပ်သောတာပတ္တိမဉ္ဇဏ်များယနေ့ကြပါစေသဂရဂามိမဉ္ဇဏ်များယနေ့ကြပါစေအနာဂามိမဉ္ဇဏ်များယနေ့ကြပါစေအရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်တစ်စီစဉ်ကိုစတင်မှဖြစ်ပါတယ်ရသဖရတခင်ကရောမြတ်ကြီးကတရားရှုမှတ်တဲ့အလို့ဆိုတာဟာကိုယ့်ကိုယ်ကိုကယ်တင်တဲ့အလို့လို့ဒီလိုဟောကြားခဲ့တယ်။ဘယ်မှကယ်တင်တယ်လဲလို့မေးရင်နံပါတ်၁ပရမအစင်ကတော့အပယ်၄ပါးမှကယ်တင်ပါလေ။နံပါတ်၂ဒုတိယအစင်ကတော့သန္တရာဝဆင်းရဲမှကယ်တင်ပါလေ။သန္တရာဝဆင်းရဲမှလုံးဝထွက်နိုင်ခွင့်မရှိသေးရင်တောင်မှအပယ်လေးပါးမှလုံငိမ့်ခွင့်ရရင်ကိုပဲအမတန်ကြီးစုများပါလေ။ဒါကြောင့်မလို့ပရမဆင့်အနေနဲ့တော့အပယ်လေးပါးမှလုံဖို့ကိုအဓိကထားပြီးတော့ကြိုးစားကြရမှာပဲ။ဒုတိယကဆင့်တက်ပြီးတော့မှနောက်ပိုင်းမှာသန္တရာမှလုံငိမ့်ချမ်းသာခွင့်ရအောင်ကြိုးစားကြရမှာဖြစ်ပါလေ။ဒီအပယ်လေးပါးမှလုံဖို့ဆိုတာဘာအဓိကကြားတယ်လဲဆိုတော့ဒိဋ္ဌိကိလေသာစင်ဖို့အဓိကကြားတယ်ဘာအဓိကကြားလဲဒိဋ္ဌိကိလေသာစင်ဖို့အဓိကကြားတယ်ဒိဋ္ဌိဆိုတာဘာပြောတာလဲမေးရင်အမှားမြင်တာဒိဋ္ဌိဒါလည်းလဲအမှားမြင်တာဒိဋ္ဌိဘလုံးမမြင်တာလည်းမေးတော့နေခင်းကဘုန်းကြီးတို့ပြောခဲ့တယ်အရှိတရားအပေါ်မှာမရှိတရားနဲ့တော့ရောလိုက်တာဟုတ်ရဲ့လားအရှိတရားကိုမရှိတရားနဲ့တော့ရောလိုက်တာအဲ့ဒါကိုဒိဋ္ဌိလို့ခေါ်တယ်အရှိတရားကဘာတွေလဲဆိုရင်မိမိတန်တမ်းမှာရုပ်တွေနာမ်တွေကအရှိတရားမရှိတရားကဘာတွေလဲဆိုရင်ပုဂ္ဂိုလ်တို့တ attva တို့ကမရှိတရားရုပ်တွေနဲ့တွေကအရှိတရားပုဂ္ဂိုလ်တို့တ attva တို့ကမရှိတရားငါဆိုတာကောအရှိတရားလားမရှိတရားလားမရှိတရားပဲเนาะလောကမှာဒီပြည့်တ attva တွေကိုသာသာလူတွေကိုကြည့်ရင်အဓိကဒုက္ခပေးနေတာငါဆိုရင်ဒုက္ခပေးဆုံးပဲဟုတ်ရဲ့လားငါဆိုရင်ဒုက္ခအသေးဆုံးပဲနေရာကမှာပြောရင်လည်းငါပြောတာမှမှန်တယ်တွေးရင်လည်းငါတွေးတာမှမှန်တယ်လုပ်ရင်လည်းငါလုပ်တာမှမှန်တယ်ငါဆိုတဲ့အစွဲဟာနေရာကမှာရှိနေတယ်အဲ့ဒီအစွဲရှိနေလို့လည်းပဲအဲ့ဒီအစွဲနောက်ကတဏှာတွေလည်းဖြစ်တယ်ဒေါသတွေလည်းဖြစ်တယ်နော်မာနတွေလည်းဖြစ်တယ်ငါဆိုရဲ့နောက်မှာနော်ဥပမာကိုခင်မင်းနဲ့တက်တဲ့ပုဂ္ဂိုလ်ပေါ်မှာဆက်ဆံတာကတစ်မျိုးမခင်မင်းတဲ့ပုဂ္ဂိုလ်ပေါ်မှာဆက်ဆံတာကတစ်မျိုးကိုယ်ကကောင်းမြင်ရင်ကောင်းမြင်တဲ့ပုဂ္ဂိုလ်ပေါ်မှာဆက်ဆံတာကတစ်မျိုးမကောင်းမြင်ရင်မကောင်းမြင်တဲ့ပုဂ္ဂိုလ်ပေါ်မှာဆက်ဆံတာကတစ်မျိုးအဲဒီလိုမျိုးမျိုးခွဲခြားပြီးဆက်ဆံခြင်းသည်တဏှာလို့ခေါ်တယ်နော်တဏှာလို့ခေါ်တယ်အဲ့ဒီတော့အရိတနာဘာကြောင့်ဖြစ်လဲငါဇွဲကြောင့်ဖြစ်တာငါဇွဲရှိလို့ငါကျဲတဲ့ပုဂ္ဂိုလ် ငါမကျတဲ့ပုဂ္ဂိုလ်ဒါဖြစ်လာတာကိုငါကျတဲ့ပုဂ္ဂိုလ်ကြတော့တမျိုးဆက်ဆံတယ်ငါမကျတဲ့ပုဂ္ဂိုလ်ကြတော့တမျိုးဆက်ဆံတယ်ငါကျတဲ့ပုဂ္ဂိုလ်ပေါ်မှာတဏှာဆိုတဲ့ဆွဲလေးရှိတယ်ငါမကျတဲ့ပုဂ္ဂိုလ်ပေါ်မှာဒေါသဆိုတဲ့ဆွဲလေးရှိတယ်ကိုယ်ကိုယ်ကနေပတ်သက်လို့ကြတော့မာနဆိုတဲ့ဆွဲလေးရှိတယ်အဲဒီတဏှာတို့အဲဒီဒေါသတို့အဲဒီမာနတို့ဘာကြောင့်ဖြစ်လဲငါဆွဲကြောင့်ဖြစ်တာဟုတ်တယ်မလားငါဆွဲကြောင့်ဖြစ်တာသတိပိဋကစဉ်းစားပါခေါင်းကြီးတို့ပရိသတ်တွေလောကကြီးမှာတချို့ကလည်းပြောရင်ပြောမှာပေါ့လေအဲဒီငါဆွဲရှိလို့စီးပွားရေးတွေအောင်မြင်နေတယ်ငါဆွဲရှိလို့နိုင်ငံရေးတွေအောင်မြင်နေတယ်ငါဆွဲရှိလို့ထိတ်တန်းကိုရောက်နေတာလို့ပြောချင်လည်းပြောမှာပေါ့နော်လောကအနေနဲ့ပြောတာမဟုတ်လို့ခေါင်းကြီးမငင်းလို့ပါဘူးမကန့်ကွက်လို့ပါဘူးဒါပေမဲ့ခေါင်းကြီးပြောချင်တာကတထင်းကြီးဖြစ်တာလည်းမပြောလို့ဘူးနိုင်ငံရေးကောင်းဆောင်ကြီးဖြစ်တာလည်းမပြောလို့ဘူးခေါင်းကြီးပြောချင်တာကအဲ့ဒီငါဆွဲရှိရင်တော့ငါဆွဲကြီးတဲ့ပုဂ္ဂိုလ်ဘယ်တော့မှလုံလုံရရစိတ်ချမ်းသာမှုမဖြစ်ဘူးဆိုတာပဲအဲ့ဒါတော့ပုဂ္ဂိုလ်ကိုစဉ်းစားကြည့်နော်ငါဆွဲရှိနေရင်အဲ့ဒီပုဂ္ဂိုလ်မှာစိတ်ချမ်းသာမှုပြေဝဘယ်တော့မှမရဘူးအမြဲတမ်းစိတ်ဆင်းရဲနေရတာပဲအမြဲတမ်းစိတ်တွေတောကရောက်နေရတာပဲကြောင်ကြဆိုင်နေရတာပဲပြာပါဒဆိုင်နေရတာပဲဘာကြောင့်လဲမင်းရင်ငါဆွဲကြောင်နော်ခုနပြောတယ်လေအခြေခံငါဆွဲရှိတယ်ပဲနောက်ဆက်တဲ့ဘာတွေလာလဲတဏှာလာတယ်ဒေါသလာတယ်မာနလာတယ်အဲဒီတရားတွေရှိနေမှာတော့ဘယ်လိုလုပ်ငြိမ်းချမ်းမှုရမလဲဘယ်တော့မှငြိမ်းချမ်းမှုမရဘူးဒီကငြိမ်းချမ်းမှုရခြင်းပါတယ်ဆိုရင်တဏှာဆွဲကင်းအောင်လုပ်ရမယ်ဒေါသဆွဲကင်းအောင်လုပ်ရမယ်မာနဆွဲကင်းအောင်လုပ်ရမယ်အဲဒီဆွဲကင်းနေပါတယ်ဆိုရင်ငါဆွဲပြောင်းအောင်လုပ်ရမယ်ဟုတ်တယ်မလားဘာပြောင်းအောင်လုပ်ရမှာလဲငါဆွဲပြောင်းအောင်လုပ်ရမယ်မပြောင်းလို့မရဘူးအဲဒီငါဆွဲရှိနေတဲ့အခါကျတော့ငါတဏှာငါနဲ့ကိုယ်ခန္ဓာခန္ဓာကိုယ်နဲ့ပတ်သက်ရင်လည်းငါခန္ဓာကိုယ်အလောကလည်းဘယ်လိုလုပ်လဲငါအလောကသာသမိကလည်းဘလူသာသမိလည်းသာသာသမိအိုးအိမ်ကလည်းဘလူအိုးအိမ်လည်းငါအိုးအိမ်အမျိုးရွာကြတယ်လည်းဘလူမျိုးရွာလည်းငါမျိုးရွာဘဝကြတော့လည်းဘလူဘဝလည်းငါဘဝအဲဒီတော့ဒီဘဝတွေကလည်းဘယ်တော့လွတ်မြောက်မလဲမလွတ်မြောက်တော့ဘူးလေဟုတ်တယ်မလားလွတ်မြောက်စရာလည်းမရှိတော့ဘူးဘာဖြစ်လို့တော့ဒီဘဝကိုဘာနဲ့ဆွဲတာလဲငါနဲ့ဆွဲတာဘဝကလည်းငါဘဝပစ္စည်းကလည်းငါပစ္စည်းမိသားစုကလည်းငါမိသားစုမိတ်ဆွေကလည်းငါမိတ်ဆွေနိုင်ငံကလည်းငါနိုင်ငံနော်လောကအနေနဲ့မှန်ရင်မှန်မယ်ဒါပေမဲ့ဘုန်းကြီးကပြောနေတာလောကအနေနဲ့ပြောတာမဟုတ်ဘူးဒီဘဝကြီးတဲ့ကနေဘယ်တော့ထွန်းမြောက်မှုရမလဲဆိုတဲ့ပြဿနာကိုပြောနေတာအဲဒီအစွဲတွေရှိနေသမျှဇလပတ်လုံးဘယ်တော့မှဘဝတွေကနေထွန်းမြောက်ဖို့ဆိုတာမဖြစ်နိုင်ဘူးဒီဘဝပေါ်မှာစွဲနေလို့နောက်ဆုံးအပယ်လေးပါးမှလွတ်လာရင်ကောကိုယ်ဘဝကိုဆွဲတဲ့တဏှာမရှိဘူးလားရှိတာရှိသေးတာပဲသဗ္ဗေလေးပါးမှလွင်ရင်တော့မှအလူဘဝမှဆွဲနေတယ်နတ်ဘဝမှဆွဲနေတယ်ဘိဒါကအကြောင်းမှကြီးလို့ဆိုလို့ရှိရင်တောတပါမယ်ဒိဋ္ဌိဆိုကျင်းနေပြီအပယ်လေးပါးမှလွတ်ပြီဒါပေမဲ့ဘာဆွဲရှိနေလဲတဏှာဆွဲရှိနေတယ်တဏှာဆွဲရှိတဲ့အခါကျတော့လောကကြီးတက်ကနေပြီးတော့မလွတ်မြောက်ရှင်ဘူးဖြစ်နေတယ်လွတ်မြောက်ရှင်တဲ့စိတ်မရှိတော့ဘာဖြစ်တော့ဘုံစီစံပြီးတော့နိဗ္ဗာန်ရောက်ချင်တယ်ဆိုတော့တဘုံမိတဘုံတဘုံမိတဘုံပို့လိုက်နာလိုက်ဒေလိုက်အိုလိုက်နာလိုက်ဒေလိုက်ဘုံပေါင်းများစွာဥနာသိပေါင်းများစွာဒုက္ခခံပြီးမှသူနိဗ္ဗာန်ရောက်မယ်အခုမရောက်သေးဘူးနော်ဘာဖြစ်လို့မရောက်တာလဲတဏှာဆွဲရှိနေလို့ဒီတော့တဏှာဆွဲကလည်းကြောက်เสียကောင်းတာပဲငါဆွဲကလည်းကြောက်เสียကောင်းတာပဲနိဗ္ဗာန်ရောက်ချင်ဒီဆွဲနှစ်ခုဖြောက်ရမယ်ငါဆွဲဆိုတဲ့ဒိဋ္ဌိဆွဲပြုတ်ရင်ဘယ်ကလွတ်မလဲအပယ်၄ပါးမှလွတ်မယ်။ကျန်တဲ့ဘုံတွေကလွတ်ချင်ဘာဆွဲဆက်ပြီးတော့ပြောရမှာလဲတဏှာဆွဲဆက်ဖြစ်။အစွဲဘယ်နှမျိုးလဲ၂မျိုးမှတ်ရနော်။အပယ်၄ပါးမှလွတ်ချင်ဘာဆွဲပြောရမှာလဲငါဆွဲပြုတ်။ငါဆွဲပြုတ်ဆိုတာဒိဋ္ဌိဖြုတ်ဖို့ဒိဋ္ဌိကိုဆင်အောင်လို့ဒိဋ္ဌိသတ်။အဲဒိဋ္ဌိသတ်တော့အပယ်တော့မရောက်တော့ဘူးဒါပေမဲ့လူဘုံနဲ့ဘုံမြမဘုံဆိုတဲ့ကျန်တဲ့ဘုံတွေတော့မရောက်ဘူးလားရအောင်ပါလား အဲဒီဘုံတွေအပေါ်မှာတွေ့တာနေတဲ့တဏှာရှိနေရင်တဏှာနဲ့ဆွဲနေဒီဘုံကိုနိဗ္ဗာန်မရောက်သေးဘူးဒီတော့နိဗ္ဗာန်ရောက်အောင်ဘဝတွေပြောင်းအောင်ဘာဆွဲဆက်ပြုတ်ဖို့လိုသေးလဲတဏှာဆွဲဆက်ပြုတ်ရမယ်ဒီလိုနဲ့ဆက်ပြုတ်ရမှာဘုန်းကြီးပြိဋ္ဌာန်တွေကယနေ့တဏှာဆွဲရင်ပြုတ်မလားဒိဋ္ဌိဆွဲရင်ပြုတ်မလားဘာဖြစ်လို့တော့ဆိုတော့ပုရုသေရှိသေးတာကိုဟုတ်တယ်မလားပုရုသေရှိသေးတော့ယေရီကြီးပြောအောင်မှာဘာဆွဲလဲဒိဋ္ဌိဆွဲယေရီကြီးပြောအောင်မယ်ဒိဋ္ဌိဆွဲတာငါဆွဲ။ဟောဗျာဒီဒိဋ္ဌိဆွဲကိုမဖြုတ်ဖဲနဲ့နိဗ္ဗာန်မရနိုင်ပါဘူးတဲ့။အပယ်လေးပါးမှမလွတ်နိုင်ပါဘူးဆိုတော့ဒီဒိဋ္ဌိဆွဲကိုဘယ်လိုဖြုတ်ကြမလဲ။ဒါအရေးကြီးလာပြီ။နော်။စဉ်းစားကြည့်စဉ်းစားကြည့်။ဘာဆွဲဖြုတ်ဖို့အရေးကြီးတာလဲ။ဒိဋ္ဌိဆွဲဖြုတ်ဖို့အရေးကြီးလာပြီ။ငါဆွဲဖြုတ်ဖို့အရေးကြီးလာပြီ။ငါဆွဲဖြုတ်တော့ဘယ်ကနေစဖြုတ်မလဲဆိုတော့အရင်ငါကတော့ဘယ်နေရာမှာစွဲနေတာလဲလို့မေးရင်ဘုန်းကြီးတို့ပြိဿတွေဘာလို့ပြောမလဲအရင်ငါဘယ်နေရာမှာစွဲနေလဲတကူလုံးမှာစွဲတယ်ဆိုရင်မမှားဘူးဟုတ်တယ်မလားဆံမင်ကလေးကစငါဆံမင်ပဲခြေသက်လက်သက်လေးကစငါခြေသက်လက်သက်ခြေသက်လက်သက်ကလေးကလေးရင်တော်မှာပဲရေရောလှိတာလားညီညီညာညာလှိတာလားညီညီညာညာလှိတာတတ်တတ်ညာညာနဲ့ညီညီညာညာနဲ့ဟုတ်တယ်မလားတကယ်ဆိုရင်လှိတာအောင်မလှိဘူးလှအောင်ပအောင်ထားတာတခြားကြောင့်အဲ့ဒီလိုထားတာလားငါဆွဲနဲ့ထားတာလားဘလို့လက်သေးခြေသေးမလို့ပါလေငါခြေသေးလက်သေးငါခြေသေးလက်သေးဆိုတော့ဒီခြေသေးလက်သေးလေးကိုငါမိုးမှပေးရတာပေါ့ဆံမင်းကလေးကလည်းဘလို့ဆံမင်းလဲငါဆံမင်းဖြူရင်မကြက်ဘူးမဲနေမှကြက်တယ်ဟုတ်တယ်မလားအဲဒီကြိုးရောပုံကိုလေးကြတော့မဲတာမကြဘူးကိုလိုချင်တဲ့ရောင်ကလေးတွေအမျိုးမျိုးဆွေးရင်ဆုံးမယ်။ဒါကြိလို့တော့ဟောဒီပေါ်မှာငါပိုင်တယ်ဆိုတဲ့ဆွေးလေးရှိနေလို့ဆံမင်ကလည်းငါဆံမင်ခြေသက်လက်သက်ကလည်းငါခြေသက်လက်သက်ခန္ဓာကိုယ်ကလည်းငါခန္ဓာကိုယ်ခန္ဓာကိုယ်တစ်ခုလုံးမှာဆွေးနေတဲ့ဆွေးပြီးပါဠိလိုတော့အတ္တဆွေးလို့ခေါ်တယ်။ဘာလဲလဲအတ္တဆွေးအတ္တဆွေးငါဆွေးပေါ့နော်ငါဆွေးအတ္တဆွေးအရိယတဆွဲသည်မိမိကိုယ်ကိုစပြီးတော့ဆွဲလိုက်တာမိမိခန္ဓာကိုယ်ပေါ်မှာအတ္တဆွဲနဲ့ဆွဲမိတဲ့အခါကျတော့ဘယ်အသည့်တောက်လျှောက်ပြဿနာတက်လာလဲကိုယ်နဲ့ပတ်သက်တာတွေအကုန်လိုက်ပြီးတော့ဆွဲတော့တာပဲနော်ကိုယ်ခန္ဓာကိုယ်ပေါ်မှာငါဆွဲဆွဲနေရှိတဲ့အတွက်ငါသားငါမယားငါဇနီးငါခင်ပုံငါသားငါသမီးငါဇနီးငါခင်ပုံငါပြည်စီငါအောင်ငါအိမ်သာဆိုတဲ့ဆွဲရင်တော့မထည့်ကျင်တာတဲ့အတော်လုံးကဆွဲနေတယ်။နံပါတ်၄ဆွဲကဘယ်ပေါ်မှာဆွဲတာလဲ။ငါပေါ်မှာဆွဲတာ။ငါဆိုတဲ့ဆွဲဖြစ်သွားပြီးရင်ငါရဲ့နောက်မှာအကုန်လုံးဒီလေတခြားဖြစ်သွားတာလားဆွဲနေဖြစ်သွားတာလား။အဆွဲနေဖြစ်သွားတာ။သားဆိုရင်လည်းဘုရင်သားရောငါသားပဲ။တမီးဆိုရင်လည်းဇနီးဆိုရင်လည်းခင်မိုးဆိုရင်လည်းပြည့်စင်ကြတော့လည်းဒါပြည့်စင်။ဒါနဲ့ဆွဲပဲဒါနဲ့ဒိဋ္ဌိပဲနော်။ဒီတော့ဒိဋ္ဌိကဘယ်လိုမျိုးရှိတော့ဘယ်နှဆင့်ရှိတော့နှဆင့်နံပါတ်၄ဘောပေါ်မှာဆွဲတာလေကိုယ်ပေါ်မှာဆွဲတာမိမိပေါ်မှာဆွဲတာငါပေါ်မှာဆွဲတာဒုတိယအဆင့်ငါနဲ့ပတ်သက်တဲ့ပုံကိုယ်ရဲ့ပေါ်မှာဆွဲတာဟုတ်လားပရမအဆင့်ဘယ်ပေါ်မှာဆွဲလဲမိမိပေါ်မှာဆွဲတဲ့ဒုတိယအဆင့်ဘယ်မှာဆွဲလဲမိမိနဲ့ပတ်သက်တဲ့ပုံကိုယ်ရဲ့ပေါ်မှာဆွဲတယ်ဘယ်နှဆင့်ဆွဲတာလဲအဲ့ဒီနှဆင့်ဆွဲတဲ့အချိန်မှာဘယ်ဆွဲကဖြုတ်လို့လဲမထင်တော့။ဓာဆွဲဖြုတ်ရတာလွယ်မလား။ဓာနဲ့ပတ်သက်တဲ့ပုံကိုယ်ရင်းဆိုတဲ့အဆွဲဖြုတ်ရတာလွယ်မလား။ဘယ်ကလွယ်မလဲ။ဘယ်ကလွယ်မလဲဆိုရင်တော့နော်အဆွဲမပြင်းထန်တာကလွယ်မယ်လို့ပြောရမှာပေါ့။ပြင်းထန်တဲ့ဆွဲကတော့မလွယ်ဘူးပေါ့။ကျေလို့ဆိုရင်မင်းမယ်ကိုယ်ကောင်ပေါ်မှာဆွဲတယ်ဆွဲနေကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်ရင်းပေါ်မှာဆွဲတယ်ဆွဲနေအဲ့ဒီအဆွဲတစ်ခုဘယ်ဆွဲကပြင်းထန်တော့သိကြတယ်နော်ကိုယ်ကောင်ပေါ်မှာဆွဲတယ်ဆွဲနေဟလာကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်ရင်းပေါ်မှာဆွဲတယ်ဆွဲနေဘယ်ဆွဲကပို့ပြီးတော့ပြင်းထန်တော့ကိုယ်ကောင်ပေါ်မှာဆွဲကပြင်းထန်တယ်ဘာကြောင့်လဲတိတ်တိတ်ပြလို့ရဘယ်လိုပြိတ္တာတွေတက်တည်ကြရလဲ အဲကိုယ်ကိုယ်ကိုချစ်ဆောင်တယ်အော်အမှန်တမ်းပြောရှာတယ်ပေါ့နော်အမှန်တမ်းပြောရှာတယ်တကယ်တော့ကိုယ့်ကိုယ်အပေါ်မှာဆွဲတဲ့ဆွဲကပုံပြင်းထန်တယ်ဟုတ်ရလားကျန်တဲ့ဆွဲတွေကငါရင်းဥသောအကြောင်းကြောင့်ဖြစ်လာတဲ့ဆွဲဟုတ်ရလားငါရင်းဥသောဆွဲကြောင့်ဖြစ်လာတဲ့ဆွဲငါရင်းဥသောဆွဲရှိနေလို့ငါသားငါသမီးငါဇနီးငါထင်ပေါ်ဆိုတဲ့ဆွဲတွေဖြစ်လာတာအဲ့တော့ဘယ်ဆွဲကပြင်းရင်ကြတော့ငါဆွဲကပြင်းရင်ကြကိုယ့်ကိုယ်ကိုယ်ပေါ်မှာဆွဲတဲ့ဆွဲကပြင်းရင်ကြတာပေါ့နော်ကိုယ့်ကိုယ်ကိုယ်ပေါ်မှာဆွဲတဲ့ဆွဲကပြင်းရင်ကြတာပေါ့ဆုံးဖြတ်ချက်ကလေးတခုဆုံးဖြတ်တာကအစသူများစိတ်ချမ်းသာဖို့ဒီကတာဆုံးဖြတ်တာလားကိုယ်စိတ်ချမ်းသာဖို့ဒီကတာဆုံးဖြတ်တာလားကိုယ်စိတ်ချမ်းသာဖို့ပဲဒီကတာဆုံးဖြတ်တယ်နော်ကိုကြိုက်တာကိုပဲကိုလုပ်ချင်တယ်ကိုကြိုက်တာကိုပဲကိုဆုံးဖြတ်ချင်တယ်ကိုမကြိုက်တာလို့ရင်သားကကိုမကြိုက်တာလို့လည်းပဲသားပေါ်မှာခွင့်မလွတ်နိုင်ဘူးသမီးကကိုမကြိုက်တာလို့လည်းသမီးပေါ်မှာမကြိုက်နိုင်ဘူးဇနီးကကိုမကြိုက်တာလို့ရင်တော့ခွင့်လွတ်နိုင်ရလားမလွတ်နိုင်ဘူးခင်မုန်းကကိုမကြိုက်တာလို့ရင်တော့ခွင့်လွတ်နိုင်ရလားကျေကျေပြောပါဆရာတော်ဟမ်ခွင့်မလွတ်နိုင်ရလားခွင့်မလွတ်နိုင်ဘူးဟုတ်လားခွင့်မလွတ်နိုင်ဘူးဘာလို့လဲခွင့်မလွတ်နိုင်တယ်လဲမင်းငါမကြိုက်တာလို့လို့ရှင်းရှင်းလေးပဲငါမကြိုက်တာလို့လို့ဒကာကြီးတွေဟုတ်ရလားဟမ်ပြောပါဒကာကြီးတွေငါမကြိုက်တာလို့ရင်ရှင်းရလားမကြိုက်နိုင်ဘူးငါမကြိုက်တာလို့ရင်မကြိုက်နိုင်ဘူးနော်မပြောရလို့လားအောင်းတတ်တဲ့နေချင်နေရမယ်ကြိုက်တော့မကြိုက်နိုင်ဘူးအဲ့ဒါမလားကြေတော့မကြေတတ်ဘူးအဲ့ဒီကလေးကအစွဲတွေဘလို့ပေါ်မှာပုံပြင်းတာတော့ငါပေါ်မှာပုံပြင်းတာပဲနော်ငါပေါ်မှာပုံပြင်းတာနောက်ဆုံးကောင်းကောင်းမင်းကြပါဆိုတချို့တကယ်ကြီးပြောတယ်ဩနာရေးပါရေးပဲနေလိုက်ပဲဆိုလားဟုတ်တယ်မလားရှိတယ်မလားဒီကနာကတော့ဟိုကနာကဒီကနာကဝင်ဟိုကနာကထွက်တော့ဘာမှပြန်မပြောဘူးဘာလို့ပြန်မပြောတာလဲမင်းရင်သဘောထားကြည့်လို့လားမဟုတ်ဘူးနာရေးပါရေးမဲ့နေလိုက်မယ်နာရေးကျင်လို့နာရေးကျင်လို့ဘလို့နာရေးကျင်တာလဲသူနာရေးကျင်တာသူနာရေးကျင်တာဒါပဲတပတ်ကပုဂ္ဂိုလ်ပြောကျင်တာပြောပါစေဆိုတဲ့သဘောထားကြီးကြီးနဲ့ခွလွတ်တာဟုတ်ရလားသူနာရေးပြီးရောဟုတ်တယ်မလားသူနာရေးပြီးတာပဲဥပိ္ပခပြထားလိုက်တယ်ဒီဘဏကထွက်တယ်ခိုဘဏကဒီဘဏကဝင်တယ်ခိုဘဏကထွက်သွားတယ်နာရေးပြီးရောနာဤပြောဆိုတာကနာဤတဲ့သဘောကိုကိုယ်ကိုယ်တိုင်ကအဲ့ဒါလေးကိုသဘောကျနေလို့ပေါ့နာဤပြောအဲ့ဒါကိုကနာဤပြောဆိုတဲ့သဘောကိုကတပည့်ပုဂ္ဂိုလ်အပေါ်မှာနော်အလိုလိုက်တဲ့သဘောမဟုတ်ဘူးနော်ကိုယ်အပေါ်မှာကိုယ်ရဲ့စိတ်ဖြေရာကိုကိုယ်စိတ်ကိုစဉ်းစားပလိုက်တာပဲဒါလည်းပဲဒီနေ့အဖြစ်ပြောရင်ကိုယ်ကိုယ်ကိုဆွဲတဲ့အဆွဲကြောင့်ဖြစ်လာတာဟုတ်ရလားအစကတည်းကကိုယ်ကိုယ်ကိုဆွဲတဲ့အဆွဲမရှိဘူးဆိုရင်နာဤပြီးအောင်ဆိုတဲ့သဘောပေါ်ကုန်မလားဘူးဒါကြောင့်မလို့ကိုယ်ကိုယ်ကိုဆွဲတဲ့အဆွဲနဲ့သူများဆွဲတဲ့အဆွဲဘယ်ဆွဲကပိုတော့ကိုယ်ကိုယ်ကိုဆွဲတဲ့အဆွဲကပိုတယ်နော်အဲဒါကြောင့်မလို့ဒိဋ္ဌိကိုဖြုတ်ချင်ရင်သူများပေါ်မှာဆွဲတဲ့ဒိဋ္ဌိနဲ့ကိုယ်ပေါ်မှာဆွဲတဲ့ဒိဋ္ဌိဘယ်ဒိဋ္ဌိရင်ဖြုတ်မလဲကိုယ်ပေါ်မှာဆွဲတဲ့ဒိဋ္ဌိရင်ဖြုတ်။သူများပေါ်မှာဆွဲတဲ့ဒိဋ္ဌိကိုနောက်မှဖြုတ်။ဟုတ်ရလား။အာတံငါသားပဲငါသမီးပဲ။ငါသားငါသမီးကိုအရင်ဆုံးရမလား။ကိုယ့်ကိုယ်ပေါ်မှာဆွဲတဲ့ငါကိုအရင်ဆုံးရမလား။ငါသားငါသမီးကိုဆုံးရမလို့ဘူး။ဟုတ်လား။ဘုန်းကြီးကလည်းငါသားငါသမီးဆုံးဖို့ပြောနေတာမဟုတ်ဘူး။ဒါဇနီးဆုံးဖို့ပြောနေတာလည်းမဟုတ်ဘူး။ဒါချင်းမဆုံးဖို့ပြောနေတာလည်းမဟုတ်ဘူး။အတိကဘလို့ဆုံးရမှာလဲ။ငါကုံကဆော့ငါကုံကဆော့ဗာလဲဆော့မှာလဲဒိဋ္ဌိဆက်ဆော့ဟုတ်လားကိုယ်ခန္ဓာကိုယ်ကြီးကိုဖြစ်ကျင်တာဖြစ်ဆိုပြီးပြစ်ထားရမှာပြောရလားပြစ်ထားရမှာဟုတ်ရလားမဟုတ်ဘူးနော်ငါခန္ဓာကိုယ်ပေါ်မှာရှိနေတဲ့ဆွဲကိုဆော့အဲ့ဒီဆွဲရှိရင်အပယ်ရောက်မယ်အဲ့ဒီဆွဲကင်းမှအပယ်မှလွတ်မယ်ဒါကြောင့်မလို့အပယ်ကိုမသွားကျင်တော့ပါဘူးဆိုရင်ကိုယ့်ကိုယ်ကိုပေါ်မှာဆွဲနေတဲ့ဆွဲကိုဆော့ကိုယ်ကပေါ်မှာဆွဲနေတဲ့ဆွဲကလည်းဘယ်နေရာမှာဆွဲလဲဒီကုလုံးမှာဆွဲတာလေလွတ်တဲ့နေရာရှိကုန်မရှိဘူးအဲဒီတော့ဒီကုလုံးမှာဆွဲနေတဲ့ဆွဲရှိနေတဲ့အခါကျတော့အဲ့ဒီဒီကုလုံးမှာ ဘာလို့ရမလဲငါရှိသလားဆိုတာကိုလိုက်ရှာရမယ်သုတေသနာပြောရမယ်ဘုန်းကြီးတို့ပရိသတ်တွေဟုတ်လားသုတေသနာပြောရမယ်ကိုယ်ခန္ဓာကိုခြေဆုံးကားဆုံးကြည့်ဘယ်နေရာမှာငါရှိတယ်လဲဘယ်နေရာမှာငါကပ်နေတယ်လဲသုတေသနာပြောရမယ်သိစားချင်လောက်ပါမယ်အဲ့ဒီလိုရိစာကြီးလောက်ပြီးတော့စာရန်တရင်တော့ပါရဂုဘွဲရလောက်တယ်ခေါင်းကြီးတို့ပြိတ္တတည်းဟုတ်တယ်မဟုတ်လားတကယ်လို့ကြည့်ရလောက်တယ်အဲ့တော့ကိုယ်ခန္ဓာသူများကိုသောသုတေသနာပြုတာနဲ့ကိုယ်ခန္ဓာကိုသုတေသနာပြုတာဘယ်ကတန်ဖိုးရှိမလဲကိုယ်ခန္ဓာကိုသုတေသနာပြုတာကတန်ဖိုးရှိတယ်ဟုတ်လားအဲ့တော့ကိုယ်ခန္ဓာကိုသုတေသနာပြုကြည့်ယသဗျာလက်ထက်ကဗဒဝဂိယဆိုတဲ့မင်းသား30ကောသလမင်းကြီးနဲ့အဖေတို့မိခွဲတွေပသိနေတဲ့ကောသလမင်းနဲ့အဖေတို့မိခွဲမဟာကောသလမင်းကြီးရဲ့သားတွေသူတို့ရဲ့ဇနီးမယားတွေခေါ်ပြီးတော့တောထဲမှာပျော်ပွဲစားထွက်ကြတယ်ပသိနေတဲ့ကောသလမင်းကရှင်မင်းဖြစ်သွားတယ်ကျန်တဲ့သူ့ရဲ့ညီတွေမင်းသားပေါင်း30ကျန်တယ်သူတို့ကရှင်မင်းမဖြစ်ဘူးမဖြစ်တဲ့အခါကျတော့တော့သူတို့ကိုရှင်မင်းလည်းမဟုတ်တော့တောင်းကကြီးကြီးမားမားမရှိဘူးပေါ့လေသမန်ရသားလည်းမဟုတ်တော့သူတို့ကသမန်ရသားလိုလည်းပြင်ပမမလို့ဆရာမလို့ဘူးဒီတော့ဘာလို့လဲဒီစီစီပဲသူတို့ပြောသူတို့ပါသူတို့နေကြတာပေါ့လေအဲ့တော့တောထဲမှာပျော်ပွဲစားထွက်တယ်လို့ဒီလိုစာမဆိုးတယ်တရားတော်မင်းသားကဇနီးမရှိဘူးဇနီးမရှိတဲ့အတွက်အနာဇနီးကိုခစ်တာခေါ်သွားတယ်အားလုံးပေါင်းအမျိုးသမီးက30အမျိုးသားက30တောထဲရောက်တဲ့အခါကျတော့ဇတော်ဝင်ဇတော်ထွက်အဲ့ဒီလိုနေရင်ကနေပြီးတော့တောင်းလိုက်စားလိုက်တော့ပြောလိုက်ပါလိုက်နေရင်ကနေပြီးတော့တချိန်သောအခါကာလမှာသူတို့အိမ်ပြောင်းနေတော့မှအငှားခေါ်လာတဲ့အမျိုးသမီးကသူတို့ပိုင်တဲ့ပစ္စည်းတွေရွှေတွေငွေတွေကိုဖြုတ်ယူပြီးတော့ထွက်ပြေးပါရောအဲ့ဒီလိုထွက်ပြေးတော့အိယာကလိုလာတော့တွေ့တဲ့အခါသိတဲ့အခါကျတော့ဟာဘယ်ရောက်သွားတော့လိုက်ရှာမတွေ့တော့တက်ထွက်ပြေးပြီးနေတူတဲ့လိုက်ကြဆိုပြီးတော့လိုက်ရှာကြတာပေါ့အဲ့ဒီလိုလိုက်ရှာတဲ့အချိန်မှာမြတ်စွာဘုရားတခင်ကရမကြီးကသူတို့သွားတဲ့လမ်းကြောင်းပေါ်မှာရှိနေတော့သူတို့ကတရားဟောရင်အကျိုးရှိမယ်ဆိုပြီးတော့မြတ်စွာဘုရားကလမ်းမေးကသစ်ပင်ကြီးတစ်ပင်အောက်မှာဝင်ပြီးတော့ထိုင်နေလိုက်တယ်။အဲဒီလိုထိုင်နေတဲ့အချိန်မှာမင်းသား30နဲ့မိန်းသမီး29ယောက်သူတို့တွေနားရောက်အနားရောက်လာတဲ့အခါတော့မြတ်စွာဘုရားကိုတွေ့တော့မြတ်စွာဘုရားကိုလည်းသိနေကြတာကိုဝင်ပြီးတော့နှုတ်ဆက်ကြတော့ပေါ့လေ။အဲဒီတော့ကတော့လည်းခိုင်တော့မြတ်စွာဘုရားကမေးတော့မင်းတို့ပဲသွားမလို့တော့ရောစီရောစီနဲ့ဒီလိုလိုပဲဒီလိုလိုနော်ဒီလိုလိုခေါ်လာတဲ့မျိုးသမီးကဒီလိုလိုပိုင်ဆိုင်တဲ့ပစ္စည်းတွေကိုယူပြီးတော့ထွက်ပြီးတော့လိုက်ရှာနေတာမြတ်စွာဘုရားကပြောတယ်မင်းတို့အဲဒီတော့ဘယ်လိုမှလိုက်ရှာတာလိုက်ရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာနဲ့ဘယ်ဟာကိုရှာတာကပို့ပြီးတော့မြင့်မြတ်မလဲမင်းတို့တွေးကြည့်စမ်းလို့ဒီစကားလေးတစ်လုံးပြောလိုက်တာကနထပ်ပြတဲ့မျိုးသမီးကိုရှာတာဒီကိုယ့်ကိုယ်ကိုရှာတာလားသူတစ်ပါးကိုရှာတာလားသူတစ်ပါးကိုရှာတာမလားလူတယောက်ကိုလိုက်ရှာတာပေါ့နော်လူတယောက်ကိုလိုက်ရှာတာမြတ်စွာဘုရားကအဲ့ဒီလိုလူတယောက်ကိုလိုက်ရှာတာနဲ့ကိုယ်ခန္ဓာကိုကိုယ်ပြန်ရှာတာနဲ့ဘယ်လိုရှာခြင်းကပို့ပြီးတော့ကျိုးများမလဲလို့ဘယ်လိုစဉ်းစားကြဆိုတော့သူတို့ကပါရမီရှိတဲ့ပုဂ္ဂိုလ်တွေချက်ချင်းသဘောပေါက်သွားတာပေါ့သူတစ်ပါးကိုရှာတယ်ဆိုတာကသတ္တန္တရာလုံးရှာခဲ့တာပဲဘုန်းတော်ပြိဿတွေလည်းမရှာခဲ့ဘူးလားရှာခဲ့တာပဲဇနီးမရှိတဲ့ပုဂ္ဂိုလ်ကဇနီးရှာတယ်ခင်ဗျားမရှိတဲ့ပုဂ္ဂိုလ်ကခင်ဗျားရှာတယ်သားသမီးမရှိတဲ့ပုဂ္ဂိုလ်ကလည်းသားသမီးရှာတယ်သားသမီးရအောင်ကြိုးစားတယ်မိမရှိတဲ့ပုဂ္ဂိုလ်ကမိမရှိမိရအောင်ကြိုးစားတယ်ဒါရှာတာပဲမလားနော်အဲမိတ်ဆွေမရှိတဲ့ပုဂ္ဂိုလ်ကလည်းမိတ်ဆွေရအောင်ကြိုးစားတယ်ဒါလည်းရှာတာပဲပြတော်ကိုရှာနေကြတာဒီဘဝတိုင်းရှာတာလားဘဝတိုင်းရှာလာတာလားအခုလည်းရှားတော့မယ်။နောက်လည်းရှားပါမယ်။တကယ်လို့ဒါပြောင်းမသွားနဲ့။ကြောက်တယ်ရှားကြမှာပဲ။ဟုတ်တယ်မဟုတ်လား။ကိုယ်ကိုယ်ကိုရှားတာကြတော့ဘယ်တော့မှရှားခဲ့ဘူးလဲ။ဘယ်တော့မှမရှားခဲ့ဘူးဘူး။နော်။ရှားဖို့တရိယာရလား။ကိုယ်ကိုယ်ကြငါပါလဲဆိုတာကိုတော့သုံးသပ်ဖို့တရိယာရလား။မရဘူးသူဘာလို့တရားနေကြတာမျက်စိနဲ့ကြည့်ပြီးတော့နော်ကိုလိုချင်တဲ့အရာသာရှာနေကြတာငါခန္ဓာကိုယ်ဟာဘလို့ခန္ဓာကိုယ်ပါလဲဆိုတာကိုစဉ်းစားတဲ့ပုဂ္ဂိုလ်အမတန်နေပါလေဟုတ်လားအဲဒါကြောင့်မြတ်စွာဘုရားကပြောတယ်မင်းတို့ ပြဘာကိုရှာတာလားကိုကိုကိုရှာတာကွာတဲ့ဘယ်ကအကျိုးရှိမလဲလို့မေးလိုက်တော့အရှင်ဘုရားတဲ့ကိုကိုကိုရှာတာကပိုကျိုးရှိတာပေါ့တဲ့သူတို့သဘောပေါက်သွားတယ်နော်ဘုန်းကြီးတို့ပရိသတ်တွေကသဘောပေါက်ပေါက်ပါတယ်ပေါက်လို့ဒီမှာလာရှာကြတာပေါ့ဒီမှာလာရှာတာဒီပြဘာကိုရှာတာလားကိုကိုကိုရှာနေတာဆံပြားကနေခြေပြားဒီနော်အဲစိတ်ထဲမှာတွင်းပြီးတော့ဟုတ်လားမြန်ကလေးနဲ့ထောက်ထောက်ကြည့်ပြီးတော့ဘယ်နေရာမှာငါရှိတယ်လဲသံမေမှာငါရှိသလားအည်ပြားမှာငါရှိသလားအသားထဲမှာရှိသလားအသွေးထဲမှာရှိသလားနောက်ဒုပေါင်းကရှိတဲ့အစိတ်ပိုင်းတွေမှာရှိသလားတနည်းအားဖြင့်ဒီနေရာရှာနေကြတာမဟုတ်လားဒါတော့ယခုလိုတရားထောက်တဲ့လူသည်တစ်ပါးရှာတယ်လို့လားကိုယ့်ကိုယ်ကိုရှာတယ်လို့လားကိုယ့်ကိုယ်ကိုရှာတဲ့လူတွေလုံးနေကြတာတစ်ပါးကိုရှာရင်ဘာရမလဲပြီးတော့ဥနာတိရမှာပေါ့။ဘာရမှာလဲ။ဥနာတိပဲရမှာပဲ။ဒုက္ခပဲရမှာပဲ။ကိုယ့်ကိုယ်ကိုရှာမှဥနာတိမှလွတ်မယ်။အဲဒါကြောင့်မြတ်စွာဘုရားကမင်းတို့အဲဒီလိုဆိုရင်ကိုယ့်ကိုယ်ကိုရှာကြစမ်းဆိုပြီးတော့ရှာလိုက်တော့ဘာနဲ့ရှာလဲ။ဉာဏ်နဲ့ရှာလား။ပထမကိုရှာတာကဘာနဲ့ရှာတာလဲ။တဏှာနဲ့ရှာတာ။ဒိဋ္ဌိနဲ့ရှာတာ။ကိုယ့်ကိုယ်ကိုရှာတာကဉာဏ်နဲ့ရှာတာ။ဟုတ်တယ်မလား။ပထမကိုရှာတာကတဏှာနဲ့ရှာတယ်ဒိဋ္ဌိနဲ့ရှာတယ်ကိုယ့်ကိုယ်ကိုရှာတာကဉာဏ်နဲ့ရှာနော်တဏှာနဲ့ရှာတာဒိဋ္ဌိနဲ့ရှာတာကမတွေ့လဲစစ်ဆင်းရတာပဲတွေ့တယ်စစ်ဆင်းရတာပဲမရပြန်တော့လည်းမရလို့စစ်ဆင်းရတယ်ရပြန်တော့လည်းရလို့စစ်ဆင်းရတယ်ပြောက်သွားပြန်တော့လည်းပြောက်သွားလို့စစ်ဆင်းရတယ်ဘာနဲ့ရှာလို့လဲတဏှာနဲ့ရှာလို့ဒိဋ္ဌိနဲ့ရှာလို့ကိုယ်ကကိုရှာတာကြတော့ဗာနဲ့ရှာလဲညာနဲ့ရှာလားမရလဲစိတ်ဆင်းရဲစရာမရှိဘူးရတဲ့တော့ရလိမ့်မယ်ဟုတ်တယ်မလားပျောက်သွားတော့စိတ်ဆင်းရဲစရာရှိလားအမှန်မြင်သွားတော့ကစိတ်ဆင်းရဲစရာရှိလားအမှန်မြင်သွားတော့ပေါ်တော်ဝန်တာမှုဖြစ်အောင်မယ်ဟုတ်တယ်မလားအဲဒါကြောင့်ကိုယ်ကကိုရှာတာကညာနဲ့ရှာတာဘယ်တော့မှချင်းမင်းမဖြစ်ဘူးတဏှာနဲ့ရှာတာဒိဋ္ဌိနဲ့ရှာတာကမရလဲစိတ်ဆင်းရဲမယ်ရလဲစိတ်ဆင်းရဲမယ်ဉာဏ်နဲ့ရှာတာကမရလဲစိတ်ဆင်းရဲစရာမရှိဘူးရလဲစိတ်ဆင်းရဲစရာမရှိဘူးပေါ်တော်မှဝမ်းသာမှုဖြစ်ရအောင်ပဲအဲဒါကြောင့်မလို့တဏှာနဲ့မရှာပါနဲ့တဲ့ဉာဏ်နဲ့ရှာပါတဲ့ဘုရားကပြောတာလေမြတ်စွာဘုရားကပြောတာအဲဒီတော့ပြောတော့ခုနကတော့ဗာဒဝရီဗာဒဝေဒီညီတော်နေ30ဉာဏ်နဲ့ရှာလိုက်တာအနည်းဆုံးပုဂ္ဂိုလ်ကသောတာပန်ဖြစ်ပါတယ်ကျောင်းဘုန်းတော်ပြိတ္တရိကကနေဘာသာဝကြီးညင်တော်တို့ရဲ့ထုံးနှလုံးမူပြီးတော့ညံနဲ့ရှာတော့မယ်။ရှာပုံရှာနည်းလေးတွေဘုန်းကြီးပြောပြမယ်။ဟုတ်ရလား။ရှာပုံရှာနည်းလေးတွေပြောပြမယ်။ရှာပုံရှာနည်းလေးတွေပြောပြတော့ကိုယ့်ကိုယ်ကိုရှာလိုက်တဲ့အခါကျတော့ညံနဲ့ရှာရမယ်။သို့တော့ညံဆိုတာဟာသူကတော့ရှာရှာခြင်းချက်ချင်းညံနဲ့မတွေ့နိုင်သေးဘူး။ဉာဏ်ရဲ့ရှည်ပြင်းဖြစ်တဲ့ဘလို့ကိုသုံးချရမလဲမေးရင်တတိနဲ့သမာဓိဟုတ်ရလားတတိဆိုတာကခန္ဓာကိုယ်ကိုတတိလေးထားနေရမယ်တတိလေးထားနေရမယ်သမာဓိဆိုတာကစူးစိုက်ကြည့်နေရမယ်တတိကတတိထားနေရမယ်သမာဓိကစူးစိုက်ကြည့်နေရမယ်စူးစိုက်ကြည့်နေရမယ်အဲဒီတော့တတိနဲ့သမာဓိနဲ့ပြည့်စုံတော့မှဉာဏ်ဆိုတာပေါ်လာတာဒီတိုင်းမပေါ်ဘူးဒါကဉာဏ်ပေါ်ခြင်းမာတယ်ဆိုရင်ပရမသောဘလို့ကိုရင်ရအောင်ကြိုးစားရမှာလေတတိနဲ့သမာဓိဒီလိုဆိုတော့တတိနဲ့သမာဓိတတိကိုရင်ကြိုးစားလိုက်တော့တတိဆိုတာဘာလို့တာလဲမေးတော့တတိပ္ပံကိန်းတာပေါ့အများနာလဲထားတဲ့စကားနဲ့ပြောရင်ဘာဖြစ်တာလဲတတိပ္ပံကိန်းတယ်ဘာလို့ရမလဲတတိပ္ပံကိန်းရမယ်တတိပ္ပံကိန်းရမယ်ဒါအများနာပြောပြောနေတာလေတတိလည်းလွတ်သွားလို့ရှိရင်ဘယ်တော့မှသူသိကျင်တာမသိရဘူးဒါတော့တတိလေးရှိတာကတတိလေးရှိတာဆိုတော့ကတတိကဘယ်နေရာမှာရှိမလဲဘယ်နေရာမှာတတိလေးရှိထားရမှာလဲတတိကဘယ်နေရာမှာသိထားရမှာလဲဘယ်ချိန်ဒီမှာတတိလေးရှိနေရမှာလဲလို့မေးရင်မိမိခန္ဓာကိုယ်မှာနော်မိမိခန္ဓာကိုယ်မှာပြစ္ဆုတ်ပံတဲ့ခန္ဓာတွေရုပ်ဒိဏ္ဍတွေပေါ်လာလိမ့်မယ်ပြစ္ဆုတ်ပံလောလောဆယ်ရုပ်ဒိဏ္ဍတွေပေါ်လာလိမ့်မယ်အဲဒီရုပ်တင်တာတွေပေါ်လာရင်ပေါ်တဲ့အချိန်မှာတတိတိကထာမှတ်မိလားဘယ်အချိန်မှာတတိကထာရမှာလဲ ရုပ်တွေနဲ့တွေပေါ်လာရင်ပေါ်တဲ့အချိန်မှာသတိပိကတာညပြောမယ်နော်ဘယ်ပေါ်မှာသတိကရမှာလဲရုပ်တွေနဲ့တွေဘယ်အချိန်မှာလဲပေါ်လာတဲ့အချိန်ဘာကရရမှာလဲသတိပိကတာသတိလေးထားကြည့်ရမယ်အဲ့တော့ရုပ်တွေနဲ့တွေပေါ်လာရင်သတိလေးထားကြည့်သတိလေးထားကြည့်ဆိုတော့အဲ့ဒီရုပ်တွေနဲ့တွေကဘာတွေလဲလို့မေးရင်ဘယ်လိုပြောမလဲယောဂရာကဖောက်ပြတဲ့သဘောနန္ဒရာကသိတဲ့သဘောပြန်ပြောပါအောင်ယောဂရာကဖောက်ပြတဲ့သဘောနန္ဒရာကသိတဲ့သဘောဟောကုဘုန်းကြီးတို့ပရိသတ်တွေမျက်စိနဲ့ကြည့်လို့ရတယ်ဟောဒီဒုမောင်ကရှိတဲ့ပုံမန္ဒရာကြီးတွေယုတ်လားယုတ်မဟုတ်ဘူးလားဟုတ်တော့ဟုတ်တယ်ဟုတ်လားဟုတ်တော့ဟုတ်တယ်ဒါပေမဲ့လို့အခုလိုချင်တဲ့ယုတ်တော့မဟုတ်ဘူးဟုတ်တယ်မလားအခုမျက်စိနဲ့ကြည့်လို့ရတဲ့ဒုပေါင်ကရှင်လည်းဒီရောက်မဟုတ်ဘူးလားဟုတ်တယ်နော်သို့တော့အခုလိုချင်တဲ့ယောက်ဟုတ်ရလားအခုပြောချင်တဲ့ယောက်ကအရိယုတ်လားမဟုတ်ဘူးပုံမှန်သရာကြီးပြီးယုတ်ချမ်းလို့ခေါ်တယ်ပြညာယုတ်လို့ခေါ်တယ်ဟုတ်ရလားဘာယုတ်တယ်လဲလိုချင်တာအခုပြောချင်တာကဘာယုတ်လဲပရမယုတ်ဟုတ်တယ်နှစ်မျိုးပွဲသွားပြီနော်ပုံမှန်သရာကြီးပြီးဘာယုတ်ပါလဲပြညာယုတ်ဒီပြညာယုတ်ကဘယ်လိုယုတ်မျိုးလဲလို့မေးရင်ခေါ်လို့လည်းအောင်နာမည်တက်ထားတဲ့ယုတ်အကြမ်းကြီးပြောဒီလိုပဲပြောရမှာပေါ့နော်ဟိုးငယ်ငယ်လေးကအမေကနှိမ်ပေးထားတယ်ဒီလိုခေါ်ဒါကခြေတော့ဒါကလက်ဒါကနော်ကောင်းအဲဒီလိုတခုပြီးတခုနာမည်ပေးပါလားဘုလားအဲ့ဒါပြညာပဲနော်ဘာဖြစ်လို့အဲဒီလိုနာမည်ပေးထားတယ်လဲမေးရင်ခေါ်လို့လည်းအောင်နာမည်ပေးထားတာအဲ့ပညာတဲ့စကားလေးပြီးခေါ်လို့လွယ်အောင်နာမည်ပေးရတာကိုပညာလို့ခေါ်တယ်အဲ့ပညာကနာမည်ပေးရတာဆိုခေါ်လို့လွယ်အောင်နာမည်ပေးရတာဆိုတော့လောကမှာအများနဲ့မြင်တွေ့နေရတဲ့အရာတွေရှိတယ်အဲ့ဒီအရာတွေနဲ့ပတ်သက်ပြီးတော့စကားပြောကြဆိုကြမယ်ဆိုရင်နာမည်လေးမှပေးမထားရင်ပြောလို့ရပါမလားပြီးတော့ပြောလို့ရအောင်နာမည်လေးပေးရတာပေါ့အဲ့ဒီကလေးကအဲ့ဒီအရာတို့တွေပြီးသကတိမျက်စိနဲ့ကြည့်လို့မရတဲ့ຢာတွေလားရတဲ့ຢာတွေလားသကတိမျက်စိနဲ့ကြည့်လို့ຢာနေတယ်လူလည်းတွေ့တယ်ဒီဘောင်ကရှင်လည်းတွေ့တယ်ခွေးချင်းကလေးစံတွေ့တယ်ဟောသူတို့နဲ့တွေ့တဲ့အခါမှာစကားပြောရင်ဘယ်လိုပြောမလဲဟောဒီလိုပြောဒီလိုဆိုဆိုပြီးတော့နံပါတ်တွေပေးထားတယ်အဲ့ဒါပညာပဲနော်ကျန်တဲ့လောက်ဆိုင်ပညာဆိုတဲ့ຢာတွေပုံမှန်သလားမရှိတဲ့ຢာလားရှိတဲ့ຢာလားဟုတ်ပြီနော်ပညာသရပုံမှန်သရမရှိတဲ့အရာလားရှိတဲ့အရာလားအကောင်အထည်မရှိတဲ့အရာလားရှိတဲ့အရာလားဒီလိုဆိုအကောင်အထည်ရှိရင်ပညာအကောင်အထည်ရှိတာတွေပါလေပုံမှန်သရရှိတာတွေပညာလက်နဲ့ကြည့်လို့ရတာတွေပညာမျက်စိနဲ့ကြည့်လို့ရတာတွေပညာဟုတ်ပြီနော်အခုပရမကျတော့သူရဲ့ကြောင်းမြန်ပေါ့အကောင်တယ်ရှိသလားမရှိဘူးပုံမှန်သလားရှိသလားလက်လက်ကြည့်လို့ရသလားမျက်စိနဲ့ကြည့်လို့ရသလားမရဘူးနော်အဲဒီတော့မရတာဒီပါလေပရမတ်မျက်စိနဲ့ကြည့်လို့ရတာဒီပညာမျက်စိနဲ့ကြည့်လို့မရတာဒီပရမတ်လက်လက်ကြည့်လို့ရရင်ပညာလက်လက်ကြည့်လို့မရရင်ပရမတ်ဟောပညာပရမတ်ကျွဲသွားပြီနော်လက်လက်ကြည့်လို့မရဘူးဆိုတော့ဘာမလို့လဲမင်းသဘောတရားလေးမို့လို့သဘောတရားလေးသဘာဝတရားလေးဒါဒီသဘာဝတရားလေးဆိုတော့ကောင်းတယ်လည်းမရှိဘူးဆိုတော့မျက်စိနဲ့လည်းကြည့်လို့မရဘူးလက်နဲ့ကြည့်လို့လည်းမရဘူးဒါဒီလိုမျက်စိနဲ့ကြည့်လို့လည်းမရတဲ့လက်နဲ့ကြည့်လို့လည်းမရတဲ့သဘောတရားလေးဒီပရမတ်ဒါဒီသဘောတရားလေးဒီအခုပြောနေတဲ့အခုလိုချင်တဲ့ယုတ်တရားဘာယုတ်လဲလို့မေးရင်ပရမတ်ယုတ်ဒီလိုမလားဆရာပါဆိုအခုလိုထားလိုက်တော့အော်ခြေလုံးထဲမှာထိုင်လေးကြာလာတော့နားရဲကျင်တဲ့သဘောလေးတွေမပေါ်ဘူးလားအဲဒီတော့နားရဲကျင်တဲ့သဘောတွေဘယ်နေရာမှာပေါ်တယ်ခြေလုံးကနားရင်ခြေလုံးကပေါ်တယ်ပေါ့ဟုတ်ရဲ့လားဒီကောင်ကနားရင်လည်းဒီကောင်ကပေါ်တယ်ပေါင်ကနားရင်လည်းပေါင်ကပေါ်တယ်ကဲခြေလုံးကနားတော့ခြေလုံးကပညာလားပရမတ်လားပညာနားတဲ့သဘောလေးကပရမတ်ပညာကြည့်ရမလားပရမတ်ကြည့်ရမလားပညာကိုမကြည့်နဲ့ဟုတ်လားဒုက္ခကြရင်ဒုကြည့်ရမလားကြိုက်တဲ့ဘောလေးကြည့်ရမလားဒုက္ခပါလေပညာကြိုက်တဲ့ဘောလေးကပရမတ် ။ဩကျမ်းမြေတွေကိုချိန်ပွားလေးနဲ့နင်းလိုက်တဲ့အခါကျတော့ဖဏမပါပဲမြနင်းလိုက်ရင်တေးတဲ့သဘောလေးမတွေ့ဘူးလား။တေးတဲ့သဘောလေးဒီပရမတ်ဒီလိုမလား။ဩကကျမ်းမြေနည်းပညာတေးတဲ့သဘောလေးကပရမတ်အော်ကွန်ကရစ်လေးပေါ်မြန်နေလိုက်ရင်မာတဲ့သဘောလေးမတွေ့ဘူးလားတွေ့လားကြောက်ခဲလေးကမာတယ်ကွန်ကရစ်သားလေးကမာတယ်အဲ့ဒီကွန်ကရစ်သားလေးပြီးတခြားလားပြင်းရတယ်မာတဲ့သဘောလေးကပရမတ်ပြင်းရရှောင်းရင်ဒီတိုင်းပဲသိအောင်ရှောင်းရမယ်ဟုတ်ရလားတဏှာချင်းတဏှာချင်းရှောင်းဖြစ်လာလို့ရှိရင်တော့ခံစားတဲ့နေရာဆိုဖဏကလေးမပါပဲရှောင်းကြည့်ပြင်းရင်အေးတဲ့သဘောလေးတွေ့မယ်ပူရင်ပူတဲ့သဘောလေးတွေ့မယ်ပျော့တဲ့သဘောလေးတွေ့မယ်မာတဲ့သဘောလေးတွေ့မယ်သေးသဘောပြောသဘောမာသဘောလေးကပညာနာပရမနာသေးတဲ့သဘောပူတဲ့သဘောမာတဲ့သဘောပြောတဲ့သဘောလေးကပရမတ်ပေါက်ကကျမ်းမြင်တို့ကြောက်ခဲတို့ကပေါက်ပြီနော်ဒီလိုဆိုကိုချေဘွားကိုလည်းကြည့်ရောသတိချေဘွားကရောပူတဲ့သဘောအေးတဲ့သဘောလေးမသိဘူးလားမရှိဘူးလားရှိနေလားရှိနေတယ်အဲဒီပူတဲ့သဘောခြေဘွားမှာရှိတဲ့ပူသဘောအေးသဘောလေးကဘာလဲခြေဘွားကြီးကပြင်းညာဟောဒီလိုဆိုတော့အတော်လေးတော့အဆင်ပြေပါပြီခွန်ကြီးတို့ပြေတတ်ပြီနော်ဒီလောက်အသေးလေးညာပါရင်မခွန်ကြီးရှင်းတတ်ပါလေတရားရှုတာဟာပြင်းညာရှုရမလားပရမတ်ရှုရအဲပရမတ်ရှုရမလားပြင်းညာမမြင်ရဘူးနော်အာခြေလောက်ကနာလိုက်တာခြေလောက်ကနာလိုက်တာဘာကြီးပြောနေတာလဲပညာကြီးပြောနေတာ။ဘာကြီးပြောနေတာလဲ။ပညာကြီးပြောနေတယ်။ပညာကိုကြည့်ပြီးပြောနေတာ။ဒီလိုမလား။အော်တင်မအောင်ကစူးကြီးနဲ့ထိုးထားသလို။ဟုတ်လား။စစ်စစ်စစ်စစ်နဲ့နာလိုက်တာ။တင်မကနာလိုက်တာ။ဘာကြီးပြောနေတာလဲ။ပညာကိုကြည့်ပြောနေတာ။တကယ်ကတင်မကိုအာရုံပြုရမှာလား။စစ်စစ်စစ်စစ်ဆိုတဲ့နာတဲ့သဘောလေးအာရုံပြုရမှာလား။နာတဲ့သဘောလေးကဘာလဲ။ပရမတ်ခြေတော်ကကမ်းလိုက်တာခြေတော်ကြီးကအာရုံပြုရမှာလားကမ်းတဲ့သဘောလေးကအာရုံပြုရမှာလားခြေတော်ကဗာလဲပြင်းညာကမ်းတဲ့သဘောလေးကဒီတိုင်းမှတ်ထားနော်ဒီတိုင်းမှတ်ထားဒါနောက်နေ့တရားတိုင်ဒီတိုင်းမှတ်ထားရမှာပဲဟုတ်လားအဲဒီတော့ဒုဗ္ဗာခြေလေးဒီပြင်းညာနာရသဘောကျင်တဲ့သဘောလေးကပရမနော်ပြင်းညာဆိုတာကအတောင်ခံရှိတဲ့ပုံမှန်တဲ့ရှိတဲ့ပရမတ်ဘောလေးကတောင်းကဲမရှိဘူးပရမတ်ဘောအပေါ်မန္တရာမရှိဘူးအဲဒါမိမိတဏ္ဍာမှာဉာဏ်ကလေးနဲ့ကြည့်လိုက်တဲ့အခါကျတော့အတောင်းကဲမမြင်ပါသေးနဲ့သဘောတရားကလေးကိုမြင်အောင်ကြည့်ပါအဲဒီသဘောတရားလေးဒီအခုနပြောတဲ့ဟောဒီပေါ်မန္တရာကြီးကိုမှီးပြီးတော့ပေါ်နေတဲ့နားရခြင်းနဲ့ကြိုက်တယ်ဆဲတယ်ပူတယ်အေးတယ်တောင်းတယ်နေတယ်ဒါတွေအားလုံးဒီပရမတ်ဘာပရမတ်လဲမင်းရုပ်ပရမတ်ဘာပါမလဲဒါကရုပ်လို့ပြောတာဒီအခုဒီနေရာမှာဘုန်းကြီးတို့ပြောနေတဲ့ရုပ်ဒီပုံမှန်တဲ့ကြီးလားသဘောတရားလေးလားဒီပုံကရှင်လဲလားခုနသဘောတရားလေးလားသဘောတရားလေးဒီပုံကရှင်လဲကရုပ်ကျဲသဘောတရားလေးကရုပ်နုဒီလိုလဲခွဲကြခွဲပေါ့နော်အဲ့ဒီသဘောတရားလေးကိုမြင်အောင်ကြည့်ဟောပြီဒါဖြင့်သဘောတရားလေးကိုမြင်အောင်ကြည့်ဆိုတော့သဘောတရားလေးဒီအမျိုးမျိုးတော့ဖောက်တော့ဖောက်ပြန်ပြနေပါတယ်ဒါပေမဲ့သူ့မှာသိတဲ့သဘောမရှိဘူးသိတာဒီယုံလားနံလားဟောသိတာကနံနော်အမျိုးမျိုးသောပုံအမျိုးမျိုးထူးခြားကြကလေးတွေနဲ့ဖောက်ပြန်ပြနေတာကယုံသိတာကနံအများအားဖောက်ပြန်ပြနေတာကယုံသိတာကနံဘာကိုသိတယ်လဲမေးရင်သိစရာအာယုံမှန်တယ်များအကုန်သိတာပဲဟုတ်လားပူရင်ပူတဲ့သဘောကိုသိမယ်အေးရင်အေးတဲ့သဘောကိုသိမယ်နားရင်နားတဲ့သဘောကိုသိမယ်ကျင်းရင်ကျင်းတဲ့သဘောကိုသိမယ်လှောက်ရင်လှောက်တဲ့သဘောကိုသိမယ်ဒီလိုမလားကျမျက်စိကနေအစင်းကလေးကိုကြည့်လိုက်တဲ့အခါမှာမြင်စိတ်မပေါ်ဘူးလားမြင်စိတ်ဒီနတ်တရားလေးပဲဘာကိုသိတယ်လဲအစင်းကိုသိတယ်ပေါ့လူတရားကိုကြည့်လူလိုသိမယ်နတ်တရားအဲယောက်ျားကိုကြည့်ယောက်ျားလိုသိမယ်မိန်းမကိုကြည့်မိန်းမလိုသိမယ်သိတာဒီတခြားကသိတာလားနာကသိတာဒီတော့သိတဲ့သဘောလေးကနာဖတ်ရလားနာကနေသာကိုကြတော့တန်ကိုကြာမှသိတဲ့စိတ်ကလေးမပေါ်ဘူးလားဘာကိုကြတော့အတန်ကိုကြတာဘာကိုသိတော့အတန်ကိုသိတယ်သိတာဒီယုံလားနာလားနာသိတာဒီပါလေနာ ပြီးတော့အစင်းကိုသိတာလဲနာမည်အနံကိုသိတာလဲနာမည်အနံကိုသိတာလဲနာမည်အရသာကိုသိတာလဲနာမည်တွေးကြည့်စရာအာယုံကလေးကိုသိလိုက်တာလဲနာမည်ဒီလိုမလားတွေးတော်စရာကလေးကိုသိလိုက်တာလဲနာမည်အခုနနာရကျင်တာခဲ့တာခဲ့တာကြတော့နာရလေးကိုမျက်စိနဲ့ကြည့်လို့ရလားနာနဲ့နာတော့ကြည့်လို့ရလားမရဘူးအဲ့ဒီနာရကျင်တာလေးကိုနှကောင်းနဲ့နတ်ခံကြည့်လို့ရလားလျှာနဲ့ကရတာခံကြည့်လို့ရလားမရဘူးလက်နဲ့ခံကြည့်လို့ရလားဩခြေလုံးကနာတယ်ကဲအဲ့ဒီနာရလေးလက်နဲ့ယူပြသားမှဆိုယူပြလို့ရလားမရဘူးခြေလုံးကလည်းလားလက်နဲ့ထိုးပြလို့ရကြည့်ရမယ်နာရသဘောလေးကိုလက်နဲ့ခံကြည့်လို့ရလားဒါတော့နာရသဘောလေးဒီမျက်စိနဲ့လည်းကြည့်လို့မရနာနဲ့လည်းနားထောင်လို့မရဟုတ်ရဲ့လားတကောင်းနဲ့ရှင်းပြလို့လည်းမရ၊လျာနဲ့ရတာခံကြည့်လို့လည်းမရ၊လက်နဲ့ခံကြည့်လို့လည်းမရ။ဒီလိုဆိုဘယ်လိုမှရမလဲ။စိတ်နဲ့တွေးကြည့်ရင်တော့ရတယ်။နာရသဘောလေးကိုသိနေတာဒီစိတ်။ဘာစိတ်လဲမင်းရင်တွေးစိတ်။တွေးစိတ်ကလေးနဲ့တွေးကြည့်တော့ဩနာလိုက်တာ။နာရသဘောလေးဒီနေရာမှာရှိနေတယ်။ဘာနဲ့သိနေတာလဲတွေးစိတ်နဲ့သိနေတာ။ဟုတ်တယ်မလားဒီတော့နာရသဘောလေးကိုသိတဲ့စိတ်ဒီမြင်စိတ်လားကြားစိတ်လားနားစိတ်လားစားစိတ်လားကြားတာကောင်းစိတ်လားတွေးစိတ်လားတွေးစိတ်နော်တွေးစိတ်ကသိနေတာဟောနာရသဘောလေးပေါ်လာတယ်အဲဒီနာရသဘောလေးရောရင်ရောလာမယ်တွောရင်တွောလာမယ်နော်အနာရကလည်းခြေနဲ့သဘောပြောင်းရင်ပြောင်းသွားမယ်အဲဒါလေးကိုဘလို့ကတွေးပြီးသိနေတာလဲတွေးစိတ်ကတွေးပြီးတော့သိနေတာဒီလိုမလားရာနာကောင်းစိတ်ဆိုတာတော့မရှိဘူးလားရှိလားရှိတယ်နော်ရာနာကောင်းစိတ်ဒီတခြားလားသီတိစိတ်လားသီတိစိတ်သီတိစိတ်နော်ချိန်မှန်းသိတဲ့စိတ်အဲချိန်မှန်းသိတဲ့စိတ်ဆိုတာကလက်ကလေးနဲ့အဲရေကလေးသွားကြရရင်အဲ့ဒီလက်ကလေးကအဲရေကလေးကိုကန်လိုက်တဲ့အခါမှာအေးတယ်လို့မသိဘူးလားသိလားဟုတ်ပြီအေးတယ်လို့သိတယ်အဲ့ဒီလိုအေးတယ်လို့သိတဲ့စိတ်ဒီဒါကာယကြီးမှာပေါ်တဲ့အတွက်တွေးသိစေသို့တော်အဲ့ဒီအေးတာဒီတခြားကအေးတာလားရေကအေးတာလားဟောဒါလေးကရေပဲဒါလေးကရေခဲတုံးလေးပဲစသည်ဖြင့်အမျိုးမျိုးသိတာကြတာတွေးစိတ်ရောက်သွားပြီမတွေးပဲနဲ့သူသိပါမလားဒီတော့တွေးစိတ်ကသိတယ်ဆိုတာကပို့ပြီးတော့သိကြတာပေါ့နော်ဒီတော့ခြေတော်ကနားတယ်ဆိုတာလည်းပဲနားတယ်အဲ့ဒီနားတာလေးကိုတွေးတယ်တွေးပြီးတော့သိတယ်ပန်းကားကြတယ်ဆိုတော့ပန်းကားကြတာလေးကိုတွေးပြီးတော့သိတယ်ဒါတော့နားရင်ကျင်နေကြတယ်ခဲ့တယ်ပြောတယ်မာတယ်ပူတယ်အေးတယ်အဲ့ဒါတွေကိုတွေးပြီးတော့သိနေတယ်စိတ်ပြီးဗာစိတ်တယ်လေတွေးစိတ်ဒိဋ္ဌာကြစီစိတ်ဟောအဲ့ဒီလိုသိတာမှန်သမျှပြီးတွေးစိတ်သိတာမှန်သမျှပြီးစိတ်အဲ့ဒီစိတ်ပြီး6မျိုးရှိတယ်နံပါတ်1မြင်မှန်သိတဲ့စိတ်နံပါတ်2ကြားမှန်သိတဲ့စိတ်နံပါတ်3နာမှန်သိတဲ့စိတ်နံပါတ်4သာမန်သိတဲ့စိတ်နံပါတ်5ထိမှန်သိတဲ့စိတ်နံပါတ်6တွေးမှန်သိတဲ့စိတ်ဟောစိတ်ဘယ်နှမျိုးပါလိမ့်ဒီတော့မိမိတို့ရဲ့သန္ဓေမှာရှိတဲ့နာဆိုတဲ့စိတ်တရားကလေးကိုအကြမ်းမြှောက်ခွင့်ကြည့်လိုက်ရင်ဘယ်နှမျိုးရလဲ6မျိုးမြင်စိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်တွေးစိတ်ပြောကြည့်စမ်းနာစေစားစေခြေစေတွေးစေအဲဒီစိတ်ဆောင်မျိုးကိုတရားလို့ခေါ်တာလားနာလို့ခေါ်တာလားဟောဒီလိုဆိုတော့နာတရားဆိုတာဒီနော်သိတဲ့သဘောတရားလေးပါလားလို့မှတ်လိုက်ပါအားလုံးချုပ်ကြည့်လိုက်တဲ့အခါကျတော့ရုပ်ဒီတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြရတဲ့ဒါကြောင့်မလို့ဖောက်ပြန်တာဒီရုပ်သိတာကနာပြောကြည့်စမ်းဖောက်ပြန်တာကယုံသိတာကနံတံပြောပါဦးဖောက်ပြန်တာကယုံသိတာကနံဒီလိုမလားအဲဒီတော့ခြေလုံးကကြိုက်တယ်ခြေလုံးကကြိုက်တယ်ကြိုက်တဲ့သဘောလေးဒီတခြားကဖောက်ပြန်တာလားယောကဖောက်ပြန်တာလားယောကဖောက်ပြန်တာအဲဒီကြိုက်တဲ့သဘောလေးကိုသိနေတာကတခြားကသိတာလားနံကသိတာလားဟုတ်ပြီဒီလိုဆိုတော့နော်ခြေလုံးကကြိုက်တယ်ဆိုပေမဲ့ကြိုက်တာဒီယောဂဖောက်ပြန်နေတာသိတာကဘယ်လိုကသိတော့နာငါသိတာတကယ်လို့ခံစားပါတယ်ဆိုရင်ခံစားရသည်ဝေဒနာခံစားရပါလေဝေဒနာအဲဒီဝေဒနာဒီတရားတရားလားနာတရားလားနာတရားပဲတရားတရားမှာပေါ်တာလားသိတဲ့ထဲမှာပေါ်နေတာလားသိတဲ့ထဲမှာသိတဲ့စိတ်နဲ့တွဲဖြစ်နေတာနော် ဒီတော့ဟာခြေတော်မှာဝေဒနာတွေတက်လိုက်တာတရားထိုင်လို့မရပါဘူးမပြောဘူးလားပြောလားခြေတော်ကဝေဒနာတွေတက်လိုက်တာဒီနေ့ဝေဒနာတွေတက်လိုက်တာတရားထိုင်လို့ကိုမရပါဘူးတကယ်တော့ကျတော့ဝေဒနာတွေတက်နေတာလားရုပ်တွေဖောက်ပြနေတာလားရုပ်တွေဖောက်ပြနေတာနော်ဒီလိုဆိုဝေဒနာကဘယ်ရောက်ပေါ်လာတော့တာဒီဖောက်ပြန်တဲ့နားလေးကျင်တဲ့သဘောလေးကိုခံစားမှုလေးကဝေဒနာသိတာလေးကစိတ်ခံစားတာလေးကဝေဒနာသိတာလေးကစိတ်အဲဒီဝေဒနာလေးတွေဘာမှပေါ်လဲစိတ်နဲ့တွဲပေါ်တယ်အဲဒီစိတ်တွေဘာမှပေါ်လဲမနှောဆိုတဲ့ဘဝစိတ်မှပေါ်တယ်အဲဒီခြေတော်ကနားနေတယ်ခြေတော်ကနားတာလေးကိုထိုင်တွေးနေတယ်နာရည်ကျင်တယ်လို့ထိုင်တွေးနေတယ်ဘလို့လို့ရင်ကောင်းမလဲလို့ထိုင်တွေးနေတယ်ရွှေရကောင်းမလားပြောင်းရကောင်းမလားထိုင်တွေးနေတယ်အဲ့ဒီအတွေ့အထိမှာခံစားမှုတွေပါနေတယ်ခံစားတာကဝေဒနာသိတာကစိတ်နာတာကဘလို့တော့ရုပ်ရဲ့ဖောပြမှုနာတာကရုပ်ရဲ့ဖောပြမှုခံစားတာကဝေဒနာသိတာကစိတ်ဟောဒီလိုတော့မိမိရဲ့တဏ္ဍာမှာအကြည့်ကြောလိုက်တော့ယုတ်တရားရှိတယ်နတ်တရားရှိတယ်အဲဒီယုတ်တရားကလေးတွေလက်ညှိုးထိုးပြသားမှာဆိုလက်ညှိုးထိုးပြလို့ရပါမလားလက်နဲ့ကင်ပြသားမှာဆိုလက်နဲ့ကင်ပြလို့ရပါမလားဘာဖြစ်လို့လဲမေးတော့သဘာဝတရားလေးမို့လို့ဘာဖြစ်လို့တော့နတ်တရားကလေးကတော့သိတယ်ပါလေဆိုတော့နတ်တရားကလေးကတော့လက်နဲ့ကင်ပြလို့ရလားဘာဖြစ်လို့မရလဲသူကလည်းပဲသဘာဝတရားလေးမို့လို့အဲဒီသဘာဝတရားလေးတွေသည်ပြင်းပြလားပရမတ်လားပုံမှန်ရာကြီးကပြင်းပြတဘာဝတရားကလေးတွေကပရမတ်အခုဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကသုတေသနာပြုမယ်ဆိုတော့ပြင်းညာခန္ဓာကိုယ်ကြီးကိုကြီးသုတေသနာပြုရမှာလားပရမတ်ယုံနယ်ကြီးပြီးတော့သုတေသနာပြုရမှာလားအဲပရမတ်ယုံနယ်ကြီးပြီးတော့သုတေသနာပြုပါဒီလိုမလားပြင်းညာခန္ဓာကိုယ်ကြီးကိုကြီးပြီးတော့သုတေသနာပြုပြန်မလိုဘူးနော်ဘာကိုကြီးပြီးတော့သုတေသနာပြုရမှာလဲပရမတ်ဖြစ်တဲ့ရောင်းတဲ့နာကိုကြည့်ပြီးတော့သုတေသနာပြု။ဘာနဲ့ကြည့်မလဲဉာဏ်နဲ့ကြည့်။ဉာဏ်နဲ့မကြည့်ခင်မှာဘယ်လိုနဲ့သတိထားပေးရမှာလဲ။သတိလေးနဲ့။သတိလေးနဲ့သတိကပ်ပေးလိုက်။ဟုတ်ရဲ့လား။ဒီတော့ကနာတဲ့သဘောလေးပေါ်လာပြီ။နာတဲ့သဘောလေးပေါ်လာပြီ။နာတဲ့သဘောလေးမပေါ်ခင်ကတည်းကသတိလေးကပ်ပြီးတော့မိမိခန္ဓာကိုယ်မှာဆံပြားကနေရှင်းပြအတိစောင့်ပြီးတော့ကြည့်။ဘာနဲ့စောင့်မလဲသတိနဲ့စောင့်။ပညာကစောင့်မလဲဆိုရင်ပြောရုံပြောစဉ်ကတော့နာသီးပြားကနေစောင့်ဒီလိုမလားအမှန်ကတော့နာသီးပြားကိုမြတ်စွာဘုရားကတိတိကျကျပြောကြတာမဟုတ်ဘူးဝေလီထွက်လေလို့ပြောခဲ့တာဘယ်လိုပြောခဲ့ပါလဲဝေလီထွက်လေဆိုတာပါဠိလိုတော့အာနာပါနပေါ့နော်အာနာပါနကမ္မဋ္ဌာန်းကိုရှင်းဒီလိုပြောတာမဟုတ်လားအာနာပါနဆိုတာမြန်မာလိုပြန်တော့ပါတယ်လေဝေလီနဲ့ထွက်လေပါတယ်လေဝေလေနဲ့ထွက်လေဆိုတော့ဝေလေကိုသိဖို့ဆိုတာကဝေလေလေးရဲ့စသည်နာသီးပြားအလယ်ပြီးရေကြိုက်အဆုံးသည်ဝမ်းပိုက်မှတ်လို့ရပြီနော်ဝေလေလေးရဲ့စသည်ဘယ်နေရာမှာလဲဘယ်နေရာကစဝင်လာတော့အလယ်ပြီးရေကြိုက်အဆုံးသည်ဝမ်းပိုက်ဒီလိုမလားပြန်ထွက်လေလေးပြန်ထွက်ပါတဲ့အခါကျတော့ထွက်လေရဲ့စသည်ဝမ်းပိုက်အလယ်ပြီးရေကြိုက်အဆုံးသည်နာသီးပြားအဲဒီဝေလေနဲ့ထွက်လေသိဖို့ဆိုတာကအခုပြောတဲ့အတိုင်းဆိုလို့ရှိရင်ဘယ်နှနေရာကနေပြီးတော့စောင့်ကြည့်လို့ရမလဲတောင်းနေရသဘောပေါက်ပြီနော်ဝေလေထွက်လေသိဖို့နေရာဘယ်နှနေရာကနေစောင့်ကြည့်ရမှာလဲဘယ်နေရာလေးလဲနာသီးပြားရင်ရှင်ချမ်းရင်ဝမ်းပိုက်ရောဩဒေါသတကြွတကြွပုံကိုယ်ကနာသီးပြားကရှုမှမှန်မယ်လို့ပြောရင်ပြောမယ်တကယ်လို့ပုဂ္ဂိုလ်တွေကဝမ်းမကရှုပ်ရင်မှန်တယ်လို့ပြောရင်ပြောမယ်အကုန်တိုင်းဆိုလို့ရှိရင်ဘယ်လိုကမှန်ပြီဘယ်လိုကမှားတော့အကုန်လုံးမှန်သားကြီးပဲမမှားဘူးနော်နာသီးပြားကိုစိတ်တန်ရင်နာသီးပြားကနေကြည့်ရင်ချိုင်းကနေစိတ်တန်ရင်ရင်ချိုင်းကနေစောင့်ကြည့်ဝမ်းမကနေစိတ်တန်ရင်ဝမ်းမကနေစောင့်ကြည့်ဘယ်နေရာကကြည့်ကြည့်လို့ရတာပဲဟုတ်လားဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းနာပိန်နာကဒီကလာဝင်နေထွက်နေဒီဘုကဒီကလာဖောင်းနာပိန်နာဆိုရင်ဝမ်းပိုက်ဒီပြင်းရဒီလိုမလားဝင်နေထွက်နေကပရမတ်နော်ဝမ်းပိုက်ဒီရမလားဝင်နေထွက်နေဒီရမလား အဲရင်ကျင်းကနေစားကြည့်လိုက်တော့ဝင်လေလေးဝင်လာရင်ဝင်လေးမောက်လာတယ်။နောက်ထပ်လေးလေးပြန်ထွက်သွားတော့ရင်ဝင်လေးပြန်ကျသွားတယ်။ရင်ဝင်လေးမောက်လာတာကြည့်ပြီးတော့အော်ဒါဝင်လေလေးပဲ။အဲရင်ဝင်လေးပြန်ကျသွားတာကြည့်ပြီးတော့ဒါထွက်လေလေးပဲ။သင်္ကေတလေးယူလိုက်တာ။ဟုတ်ရလား။ဒီတော့ရင်အောင်မောက်တာကြွားတာအပြန်ကျတာကအဓိကလားဝင်လေထွက်လေဒီဘုကအဓိကလား။အဲဒီလိုပဲနော်။နာသီးပြကိုကြည့်တဲ့အခါမှာလည်းပဲနာသီးပြသိဖို့ကအဓိကလားဝင်လေတွက်လေသိဖို့ကအဓိကလားအဲဒီတော့တနည်းအားမမိရင်နောက်တနည်းအားကြောက်ကြည့်ပေါ့နာသီးပြကလည်းကြတာအခက်ခဲရှိတယ်ဟုတ်ပြီအခက်ခဲကြည့်မကြည့်နဲ့ဗျာကကြည့်မလားရေကျဲကကြည့်ကြည့်ရေဝင်မောက်လာတယ်အတက်ကလေးရှူလိုက်တာနဲ့မသိမသာကလေးမိမိသေးတယ်မှာခါလေးကမှခါကလေးမှတ်လာတယ်လို့ရေဝင်လေးမောက်လာတယ်လို့ထင်လိုက်တာပေါ့နော်ထွက်လေလေးပြန်ထွက်သွားတဲ့အခါကျတော့ခါကလေးကတိုင်းသွားသလိုလိုဟုတ်လားညီညာလေးကပြန်ကျသွားသလိုလိုမထရားဘူးလားထင်ရလားအဲ့တော့လေဒီငေတာလေးကိုကြည့်ပြီးတော့အော်ဒါဝင်နေပဲဒါထွက်နေပဲဒါဝင်နေပဲဒါထွက်နေပဲဒါဆိုလို့ရတာပဲနော်ဝမ်းမက်ကလေးကြည့်ပြီးတော့လေဒီတိုင်းမှာဝမ်းမက်ကလေးဖောင်းလာတယ်ဘာဖြစ်လာတာတော့ဝင်နေလေးဝင်လာပြီဝမ်းမက်ကလေးပြန်ကျပြန်ပြီးတော့နောက်ပိန်သွားတယ်ဘာဖြစ်လာတာတော့ထလေလေးထသွားပြီဒီလိုမလားဒါတော့ဝမ်းမက်ကလေးပိန်တာဖောင်းတာကသင်္ကေတဝင်လေထွက်လေသိတာကအဓိကရင်ရကလေးမောက်ကျသွားတယ်ပြန်ကျသွားတာကသင်္ကေတဝင်လေထွက်လေသိဖို့ကအဓိကနာသီးပြားလေးကသင်္ကေတဝင်လေထွက်လေသိဖို့ကအဓိကအဲ့တော့ဝင်လေထွက်လေလေးကိုကြည့်ဝင်လေလေးဝင်လာတယ်သိပြီထွက်လေလေးထွက်သွားတယ်သိပြီဘာလို့ဖို့တော့လို့မေးရင်တတိလေးကတ်နေဖို့ဘာလို့ဖို့ပါလဲအဲဒီနေရာမှာတတိလေးကတ်တာတတိလေးကတ်တာတတိလေးကတ်တာအဲဒီလိုတတိလေးကတ်ထားရင်ကနေပြီးတော့စိတ်ကဟောရီပြီးပြေးသွားရတယ်ပြန်လည်သွားရတယ်အဲပြန်လည်သွားတဲ့အခါကျတော့တတိလေးကတ်ကြည့်လိုက်ဝင်လေးထွက်လေးလေးနှစ်ချက်တော့ကြည့်လိုက်တွေးစိတ်ကလေးကနေပြီးတော့ဆယ်မိနစ်လောက်တွေးလိုက်ဝင်လေးထွက်လေးလေးနှစ်ချက်တော့သိလိုက်တွေးစိတ်ကဆယ်မိနစ်လောက်တွေးလိုက်ဟုတ်တယ်မလားဝင်လေထွက်လေကိုမမိနိုင်မှုဖြစ်တယ်။အဲဒီလိုဆိုရင်ဘာလို့မလဲ။သမာဓိသမထရဲ့အလိုရပြောမယ်ဆိုလို့ရှိရင်ရေတွေ့ချင်းင်းနဲ့လည်းပဲဝင်လေထွက်လေကိုမှတ်လို့ရပါတယ်တဲ့။ဒါဝိပဿနာတော့မဟုတ်ဘူးနော်။အဲတော့သမာဓိရဖို့ဆိုလို့ရှိရင်ဝင်လေထွက်လေကိုအရေးအတွက်ကလေးနဲ့လုပ်ကြည့်ပါတဲ့။ဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်တိ။သောတကဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်နှစ်။တိနှစ်သုံးလေးငါသာကိုရှိ90အများဆုံး10ပေါ့နော်အနည်းဆုံးငါအများဆုံး10နောက်တစ်ခါကျတော့ဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်1 2 3 4 5 6 9 10အဲနောက်တစ်ခါကျတော့ဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်1 2 3 4 5 6 9 10အဲဒီ1 2 3 4ကိုစိတ်ထဲကနေမိအောင်မှန်းပြီးတော့ရှင်းနေလို့ရှင်ဒီဖြည်းဖြည်းနဲ့တမာရီရသွားတာပဲစိတ်ကလေးတည်ငြိမ်သွားတာပဲဒါရင်လို့နည်းနဲ့လည်းပဲဝင်လေထွက်လေကိုသမารိယအောင်ကြိုးစားကြည့်လို့ရပါတယ်တဲ့နော်ဒါကတော့ဝိပဿနာရဲ့အနေထားတော့မဟုတ်ပါဘူးသမာရိအနေထားပဲရှိပါသေးတယ်ဘာပဲဖြစ်ဖြစ်သမာရိရဖို့ကအဓိကဆိုတော့အဲ့ဒီနည်းလမ်းတော့ကြည့်လို့ရပါတယ်ဘုရားပရိသတ်ကတော့ကြည့်ဖို့နော်နောက်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်နော်ထိယဌာနကလေးကိုကြည့်တဲ့ထိယဌာနကလေးကိုကြည့်ဆိုတော့နာသီးပြားမှာဆိုရင်ဝင်လေလေးပြီးနာသီးပြားလေးကိုထိထိပြီးတော့ဝင်သွားတယ်နာသီးပြားလေးကိုထိထိပြီးတော့ထွက်သွားတယ်အဲ့ဒီတော့ထိယထာနာကလေးကိုကြည့်တဲ့အခါကျတော့ဩလေကလေးအေးလိုက်အဝင်လေလေးဝင်လာပြီဆိုပြမကလေကလေးဝင်လာတဲ့အခါကျတော့နာသီးပြားလေးမှာထိယရကလေးမှာအေးကနေသိလိုက်တယ်ထွက်လေလေးထွက်သွားပြီဆိုရင်နှွေးကနေသိလိုက်တယ်အေးကနေနှွေးကနေအေးကနေနှွေးကနေအေးကနေကိုကြည့်ရင်ဝင်လေလို့သိနှွေးကနေကိုကြည့်ရင်ထွက်လေလို့သိအေးကနေနှွေးကနေကအဓိကလားဝင်လေထွက်လေဒီဘုကအဓိကလားအဲထိယရကလေးကိုကြည့်ပြီးတော့ဝင်လေထွက်လေလို့သဘောပေါက်တယ်နော်ဝမ်းမက်ကိုကြည့်တဲ့ဒီတိုင်းပဲဝမ်းမက်ကလေးဖောင်းလာတယ်ဘလူကတုံးပေးလိုက်တာလေဝင်လေလေးကတုံးပေးလိုက်တာဝမ်းမက်ကလေးပိန်ကျသွားတယ်ဘလူကထွက်သွားလို့လေထွက်လေလေးထွက်သွားလို့အဲ့တော့လေလေးကလေးကလေးတုံးလိုက်တယ်ပြန်ကျသွားတယ်တုံးလိုက်တယ်ပြန်ကျသွားတယ်အဲ့ဒါလေးကိုကြည့်ပြီးတော့ထိယရကလေးကိုကြည့်ပြီးတော့ဝင်လေထွက်လေလို့သိပေးလိုက်ပါတဲ့ဒီလိုတော့သိလို့မရဘူးလားရပါဒါနဲ့သမထပဲနော်ဝိပဿနာတော့မဟုတ်သေးဘူး။ကောင်းပြီဒါပြီအရိသမထအဆင့်ကိုပဲအတော်လုံးယူရအောင်ပါ။ဟုတ်လား။စေတီကဘုရားတရားပြန်လည်သွားရင်ထိရရခရိတ်ကိုအာယုံပြုပြီးတော့ကြည့်။အတ္တမမဟုတ်လို့ရှိရင် အရေးကြောကလေးနဲ့တင်းနေ3လေး5ကြောက်ကိုရှင်းရေးတော့ပြီးတော့ကြည့်အဲဒီလိုကြည့်တော့သမာဓိလေးရလာပြီသမာဓိရဖို့တတိလေးကတတိလေးကတော့သမာဓိလေးရစိတ်တွေပြန်လည်သွားပြီဆိုရင်တတိလေးကပြန်ဆွဲအာစိတ်တွေပြန်လည်နေပြီတတိလေးနဲ့တတိသာပြန်လည်နေပြီဆိုတဲ့အခါကျတော့သမာဓိလေးနဲ့ပြန်ဆက်တတိယသမာဓိရဲ့တတိယသမာဓိရဲ့အဲဒီနဲ့ကိုပြည့်စုံလာပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်နှံပြန်ပါပေါ်ရင်ပေါ်တဲ့နေရာလေးသတိထားမိတယ်အင်းအင်းတဲ့နေရာသတိထားမိတယ်နိုင်နာတဲ့နေရာသတိထားမိတယ်ဆောက်ကနေကြွားကနေအတောင်းကနေတင်းကနေပုံကနေအေးကနေတေရောရဓမ္မမွတ်အမျိုးမျိုးသောဖောက်ပြန်မှုလေးတွေသတိထားမိပါလိမ့်မယ်ဒါတွေတော့သတိထားမိတဲ့အခါဒါလေးသတိထားမိတဲ့နေရာလေးကိုပြောင်းကြည့်ဟုတ်ရလားအဲ့ဒါပရမဝင်လေထွက်လေလေးကိုကြည့်ဝင်လေထွက်လေလေးကိုသိအဲ့ဒီနေရာလေးမှာပဲသတိလေးကြည့်တပါးလေးလေးနဲ့စိုက်ထားပြည့်တဲ့အခါကျတော့အမျိုးမျိုးဖောက်ပြန်မှုလေးတွေပေါ်လာရင်ဖောက်ပြန်တဲ့နေရာကိုပြောင်းကြည့်ပြောင်းကြည့်လို့ဆင်ပြေလားမပြေရင်ဝင်နေထွက်နေပြန်ကြည့်ပြေရင်ဆက်ကြည့်ဟုတ်တယ်မလားပြောင်းကြည့်တဲ့နေရာအဆင်မပြေရင်ပဲပြန်ကြည့်မလဲဝင်နေထွက်နေပြန်ကြည့်အဆင်ပြေရင်ပြေတဲ့နေရာကြည့်အဲတွေးနေတဲ့စိတ်ကလေးကလည်းပေါ်လာတယ်ဟောတွေးနေတယ်တွေးနေတယ်တွေးနေတယ်တွေးနေတယ်ဟောတွေးနေတဲ့စိတ်ကလေးဘာမှရှိတယ်လို့သဘောထားမလဲမျက်နာလေးနာမှာရှိတယ်ပေါ့နော်အတိအကျရတော့မောပင်မဲ့လို့မျက်နာလေးနာမှာတွေးစက်ကလေးရှိနေတယ်ဒီနေရာတဝက်ကိုယ့်ရဲ့မျက်နာတဝက်နာမှာတွေးစက်ကလေးရှိနေတယ်အဲဒီတွေးစက်လေးကိုကြည့်ဟောတွေးနေတယ်တွေးနေတယ်တွေးစက်လေးဖြစ်နေတယ်တွေးစက်လေးဖြစ်နေတယ်အတွေးလေးရတော့တယ်အတွေးလေးရသွားတော့ရှိစရာမရှိဘူးလို့ထင်ရဝင်လေးတွေးလေးပြန်ကြည့်ပြန်တွေးစက်ကလေးပေါ်လာတွေးစက်ကလေးပြန်ကြည့်အတွေးစက်လုံးဝမပေါ်ပါနဲ့လို့တော့ဘယ်လို့မှတားလို့မရဘူးဟုတ်တယ်မလားအတွေးစိတ်မပေါ်ပါနဲ့လို့တားလို့ရပါမလားဝိပဿနာရှုတဲ့ပုဂ္ဂိုလ်သည်အတွေးစိတ်ပေါ်လာရင်အတွေးစိတ်ကိုကြည့်အတွေးစိတ်မပေါ်ရင်ပေါ်တဲ့နေရာကြည့်အတွေးစိတ်မထင်ရှားရင်ထင်ရှားတဲ့နေရာကြည့်ဒါဝိပဿနာအလုံးတမထအလုံးကြတာဒီလိုမဟုတ်ဘူးတမထအလုံးကြတာတနေရာနဲ့စိုက်ကြည့်မတွေးနဲ့မတွေးနဲ့မတွေးနဲ့တနေရာနဲ့စိုက်ကြည့်ဒါတမထအလုံးဘယ်တော့ပရိသတ်တွေကတမထအလုံးနေတာလားဝိပဿနာအလုံးနေတာလားတွေးကြည့်တွေးပြီးစိကိစ္စမရှိဘူးဟုတ်တယ်မလားအကျဉ်းယောဂီတွေကတွေးရတာအတွေးစိတ်တွေပေါ်နေတယ်အတွေးစိတ်တွေပေါ်နေလို့စိတ်ညစ်နေတယ်ပြန်စားမရှိဘူးတွေးပြီစီဝိပဿနာကလွတ်လပ်တယ်နော်တွေးရင်တွေးပြီစီဒါပေမဲ့ဒီကနေ့လှုပ်ထားရမလားတွေးမှသိပြင်းရမလားအတွေးမှသိပြင်းရင်တော်ပြီဟုတ်ရလားတွေးရင်တွေးပြီစီဘာဖြစ်ရမလဲတွေးမှသိနေရင်တော်ပြီခေါင်းကြီးကျင်းတတ်တယ်တွေးမှမသိလို့တော့မဖြစ်ဘူးနော်ဒီမှာမနေပါနဲ့ထိုင်တွေးနေလိုက်တာတဏှာကြီးလုံးလုံးဟောတာရတောင်းတော်ဆုံးမှသိတယ်ဆိုရင်ဒါတော့မဖြစ်သေးဘူးအဲ့ဒါဘယ်လိုလုပ်ရမလဲတွေးရင်တွေးပြီစီဘာသိရမလဲတွေးမှသိပြီစီတော်ပြီဒါဆိုရင်သူကပရမသစ်အောင်မြင်သွားပြီနော်တွေးမှသိတယ်တွေးမှသိတယ်တွေးမှသိတာနဲ့တပည့်နဲ့အတွေးရပါမယ်ကြည့်စမ်းမရှိဘူးရသွားရင်တွေးစရာမရှိတော့ဘူးဆိုရင်ဘယ်ပြန်ကြည့်မလဲဝင်နေတွေ့နေပြန်ကြည့်ဝင်နေတွေ့နေဒီချာလာရုံလားယောက်တွေးနေတာလေးကရှားလားနားလားယောက်ကလေးပြလိုက်နားကလေးပြလိုက်ယောက်ကိုကြည့်လိုက်နားကိုကြည့်လိုက်နားရာလေးပေါ်လိုက်နားရာလေးကြည့်လိုက်နားရာဒီဘလူဖောက်ပြန်တာတော့ယောက်ကဖောက်ပြန်တာသိတာကဘလူကသိတော့နားကသိတာဟောနားရာလေးကြည့်ရင်ဟောယောက်တွေဖောက်ပြန်နေတယ်ယောက်တွေဖောက်ပြန်နေတယ်သိနေတာလေးကနားကသိတယ်နားကသိတယ်ကျင်တာလေးပေါ်ပြန်တော့လဲသိယောက်ကဖောက်ပြန်နေတာနားကသိတာကြိုက်တာလေးပေါ်ပြန်တော့လဲသိပြီယောက်ကဖောက်ပြန်နေတယ်နားကသိပြီတာဒီမှာလားအဲ့ဒါကြိုက်ရင်ကြိုက်တဲ့သဘောလေးကိုတွင်းကျင်းရင်ကျင်းတဲ့သဘောလေးကိုတွင်းပူရင်ပူတဲ့သဘောလေးကိုတွင်းအေးရင်အေးတဲ့သဘောလေးကိုတွင်းတွေးတာမှသမယသတိရှားလားနားလားတပိနာကိုဒီထဲလှုပ်ထားရမလားသိပြင်းရမလားအဲ့ဒါပူရင်ပူတဲ့သဘောကိုတွင်းတွေးပြီးအဲ့ဒီတွေးကိုပြန်သိဒါပဲမဟုတ်လားမဖြစ်ပါဘူးဓမ္မကြီးတွေစမ်းကြည့်ပါနော်တွေးခြင်းတွေးပါဘာလို့ရမလဲတွင်းနေတယ်တော့သိအတွင်းရသွားရင်ပဲပြန်ကြည့်မလဲဝင်နေလို့လည်းပြန်ကြည့်အဲ့ဒီနည်းနဲ့စမ်းကြည့်နော်ဒါဘုန်းကြီးတို့ပရမနိမတစ္ဆာသဘောလေးကိုအကျဉ်းမြင်အခြေခံလေးတွေပြောပြပါတယ်အဲ့ဒီအတိုင်းကိုယ့်ကိုယ်ကိုသုတေသနာပြည့်ကြည့်လိုက်မယ်ဆိုရင်ကိုယ့်ကိုယ်ကိုရှားဖွေနေတဲ့သဘောပဲအဲ့ဒီလိုရှားဖွေလို့အောင်မြင်သွားပြီဆိုရင်ဒီနည်းကလေးသာသင်ပါလိမ့်မယ်အပယ်လေးပါသံသနာမှာလောကိပါလိမ့်မယ်အဲ့ဒီအစိအယကိုကြိုးစားပြီးတော့ကြည့်ကြပါလို့ဒါကြောင့်ရင်ကဲနိုင်ရှိလို့ဒါတွေခေါ်တော့ကြဟုတ်သော